Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25-51နဲ့လိုင်းလက်မီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတက်ဆက်သွားမှာပ
ါယူကောက်ကန်သမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရစီအတွက်ရာထားခံရသူတွေကိုအတည်ပြုနိုင်မှုထက်လွတ်တယ်မှာဒီကနေ့စတင်ကြားနာမှာဖြစ်ပါတယ်အာဖဂန်နိုင်ငံမြို့တော်မှာအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ22ယောက်ထဏ်မှန်းနဲ့သေဆုံးသွားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မှတ်ရေးတင်နာကြောင့်လည်းသူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေအပါအဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးဖို့မြန်မာအစိုးရဘက်ကအထူးတန်တမန်တစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုဆေးလွှတ်လိုက်ပါတယ်
တို့ဒီမောင်နှမအော်တဘလာကိုလည်းအကြမ်းတင်ဆံလို့ဖြစ်ပြီးကြရတဲ့နိုင်ငံတကာကတောင်းဆိုနေတာကဘာလဲဆိုတော့ဘင်္ဂလားဒေ့ရှ်ကနေတော့နေဆက်ကိတ်တွေနေဆက်ပေါက်တွေဝင်ပေါက်တွေဖိတ်ထားလို့
မြန်မာသမရာယုံပြောက်ခွင့်ရသူဦးဇော်ထေပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ကချင်ပြည်နယ်ခရီးစဉ်တရင်းနိုင်တိုင်းဒေသကြီးလွတ်တော်မှာလွတ်တော်ကောင်းဆောင်တို့အဂတိလိုက်စားမှုတိုင်ကြားချက်နဲ့ပတ်သက်လို့ NLD ဘဟုကတာဝန်ရှိသူတွေစုံစမ်းစစ်ဆင်နေတဲ့တရင်းနဲ့မြန်မာပြည်ရင်းကအတရင်ထုတ်ကုန်တိုးတက်ဖို့အစိုးရကဘလို့ခံမှန်းထားတယ်ဆိုတာကြားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရင်းနဲ့တရိုက်လေးလိုင်းဆွေးနွေးခံကိုကြားမှာပါခုတော့ထိတ်တန့်ရောက်တရင်းတွေကိုကိုအောင်လင်းဦးနဲ့မအေးသနာကျော်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်စူရသည့်ဖွဲ့ဝင်တွေနဲ့ထိတ်တန့်စူရနေရာတွေအတွက်ရာထားခံရသူတွေကိုအတည်ပြုနိုင်မှုပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့မှာကြားနာစစ်ဆေးမှုတွေဟာယူကောက်ကန်သမ္မတဒေါ်နယ်ထရမ့်ဦးဆောင်မဲ့အစိုးရအတွက်တော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာပါလိမ့်မယ်။အမေရိကန်ပြည်ထောင်စုရဲ့ရှင်းနေချက်အသစ်ဖြစ်အမည်စင်းတင်သွင်းခံထားရတဲ့အယ်ဘားမားပြည်နယ်ထက်လွတ်တော်မှ Jeff Sessions နဲ့စတင်ပြီးရာထားခံရသူ၉ဦးကိုဒီသတင်းပတ်ထဲကြားနာစစ်ဆေးမှာဖြစ်ပါတယ်။ထက်လွတ်တော်မှ Sessions အနေနဲ့လူမဲရည်နဲ့ဆက်ဆံရေးလူဝင်မှုကြီးကြပ်ရေးဥပဒေပြည့်ရင်ပြောင်းလဲရေးအတွက်အတိတ်ကကြိုးပမ်းခဲ့တာတွေနဲ့ပတ်သက်လို့ဒီမိုကရက်အမတ်တွေရဲ့ခက်ချင်းချင်းမေးခွန်းတွေနဲ့ရင်ဆိုင်မဲ့အလားအလာတွေလည်းရှိနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30လုံးကပြည်ထောင်စုတရားသူကြီးတူဖြစ်ရထားခံခဲ့ရစီမှာတော့လူမျိုးရေးရထိလွယ်ရှလွယ်တဲ့သဘောထားမှတ်ချက်ပေးခဲ့တဲ့ဆွဆွဲချက်တွေကြောင့်ထက်လွတ်တော်ကအတိမပြုပေးပဲသူ့ကိုပယ်ချခဲ့ဦးပါတယ်ထက်လွတ်တော်မှဆက်ရှင်ကတော့သူမှတ်ချက်ပေးပြောဆိုခဲ့တယ်လို့ဆိုရဲဆွဆွဲချက်ကမမှန်ဘူးလို့ညှင်းဆန်ခဲ့တာပါအင်ချမ်းမြေလုံခြုံရေးထရမ့်အနေနဲ့အမေရိကန်သမ္မတအဖြစ်လင်းနစ်တန်တာဝန်ထမ်းဆောင်မှုမပြောနဲ့ရီပပလီကန်ပါတီရဲ့သမ္မတလောင်းအဖြစ်နဲ့တော့ရွေးချယ်ခံရမှာမဟုတ်ဘူးလို့ဝါရှင်တန်နိုင်ငံရေးတာဝန်ကယူဆနေခဲ့ချိန်မှာပဲထရမ့်ကိုထောက်ခံခဲ့တဲ့ပထမဆုံးထက်လွတ်တော်အမတ်တူလည်းဖြစ်ပါတယ်ယူကောက်ကန်သမ္မတထရမ့်ကတော့ထက်လွတ်တော်မှဆက်ရှင်စာအရေးသွေးမြင်မာတဲ့ပုဂ္ဂိုလ်တူဖြစ်တဲ့အကြောင်းချီးကျူးပြောဆိုထားပါတယ်
အမေရိကန်ပြည်အောင်စုမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နိုဗင်ဘာသမ္မတရွေးကောက်ပွဲကိုနှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းရဲ့ပြောဆိုချက်တွေကိုရုရှားနိုင်ငံကပယ်ချလိုက်တယ်လို့ပိတ်ဆို့တန်ခတ်အရေးယူမဲ့ဥပဒေသစ်ချမှတ်ဖို့အဆိုပြုနေတဲ့ချင်းချောက်မှုတွေဟာလည်းနှစ်နိုင်ငံဆက်ဆံရေးကိုပိုပြီးထိခိုက်စေမဲ့အကျိုးဝက်မှုသာဖြစ်တဲ့အကြောင်းရုရှားသမ္မတပြောခွင့်ရသူကပြောပါတယ်အထက်လွတ်တော်အမတ်တွေဖြစ်တဲ့ John McCain, Ben Cardin နဲ့ Robert Menendez တို့ပူရဲပြီးတော့ရုရှားနိုင်ငံပေါ်မှာပြည်ပြည်စုံတဲ့တန်ခတ်မှုတွေချမှတ်ရေးဥရေကျန်းတခုကိုရေးဆွဲနေတယ်လို့လည်း Writer သတင်းတစ်ပုဒ်ကဖော်ပြထားပါတယ်ရုရှားနိုင်ငံပေါ်မှာဆွဆဲချက်တွေဟာအထောက်အထားခိုင်ခိုင်မာမာမရှိတဲ့ကလေးကလားဆန်ဆန်လှုပ်ရမျိုးသားဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရသူ Dmitry Peskov ကတနင်္လာနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာဒီမိုကရေစီနှိမ့်ချသမ္မတရွေးချယ်တဲ့လုပ်ငန်းစဉ်ကိုထိခိုက်စေမဲ့လို့ရက်ကိုသမ္မတပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အခိုင်အမာယုံကြည်ထားတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကပြီးခဲ့တဲ့တောက်ကြားနေမှာပဲပြောခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်နိုင်ရမယ့်အခွင့်အလမ်းနဲ့ပါပြီးတော့ပြိုင်ဘက်ရီပပလီကန်ကိုယ်စားလှယ်ထရမ့်အသာစီးရအောင်လို့ရုရှားနိုင်ငံကကြိုးပမ်းခဲ့တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောထားပါတယ်ကလင်တန်ရဲ့မဲဆွယ်ပွဲတာဝန်ခံဂျွန်ပိုဒက်စတာရဲ့ကွန်ပျူတာကနေပြီးတော့ထောင်ထောင်ချီရဲ့အီးမေးလ်တွေကိုခိုးယူပြီးတော့အင်တာနက်ပေါ်မှာလှုပ်ဝက်အချက်အလက်တွေဖွင့်ချနေတဲ့ WikiLeaks website ကတစ်စင်ဖြန့်ဝေခဲ့တဲ့ကိစ္စမှာပတ်သက်မှုလုံးဝမရှိဘူးလို့လည်းရုရှားသမ္မတရဲ့ပြောခွင့်ရသူကညှင်းဆန်သွားပါတယ်ရှင်
။ယူကောက်ကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အကြီးအကဲပုဂ္ဂိုလ်ဖြစ်သမ္မတဖြစ်သူဂျယ်ရက်ခူရှနာကိုယာရလိုက်တဲ့အတွက်ဆွေမျိုးသားချင်းကောင်းစားရေးလုပ်ရက်တွေကိုတားမြစ်ထားတဲ့ဥပဒေတွေကိုချိုးဖောက်မှုနဲ့ကိုကျိုးရှာတဲ့လုပ်ရက်မျိုးတွေဖြစ်နိုင်ခြေရှိမရှိစစ်ဆေးပေးဖို့ကျင့်ဝတ်တွေကထင်းထင်းဆက်ရှောက်ရေးတာဝန်ရှိသူတွေကိုဒီမိုကရက်တစ်လွတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။အကြံပေးပုဂ္ဂိုလ်ဖြစ်အမည်စင်းတင်သွင်းခံရတဲ့ခုရှနာကတော့ငငယ်ရချားကပိုင်ဆိုင်မှုတွေဖြင့်ယင်းနှမျိုးနံမှုဆိုင်ရာလုပ်ငန်းတစ်ခုနဲ့နယူးယောက်မြို့ရုံးခန်းပိုင်ဆိုင်မှုတွေကိုလွှတ်ပြောင်းပေးဖို့စီစဉ်နေတဲ့အကြောင်းရှင်းနေဖြစ်သူကပြောပါတယ်။သူနာမည်နဲ့ဖွင့်လှစ်ထားတဲ့ကုမ္ပဏီတွေရဲ့ အမှုဆောင်ရာရှိချုပ်ရာလူနဲ့ New York Observer သတင်းစာထုတ်ဝေသူတာဝန်တွေကိုလည်းအင်ဂျီရောတာဝန်မယူခင်နှုတ်ထွက်ပေးမှာဖြစ်တယ်လို့လည်းပြောပါတယ်ဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်6ဦးကတော့အစိုးရတာဝန်ရှိသူတူဟာသူတာဝန်ယူထားတဲ့အစိုးရအေဂျင်စီတစ်ခုမှာမိသားစုဝင်တရားကိုရာလူတာဝန်ခန့်အပ်ခွင့်မရှိဘူးဆိုတော့1969ခုနှစ်ဥပဒေကိုထောက်ပြပြီးရှင်းနေချုပ် Loretta Lynch နဲ့အမေရိကန်ဆိုရကျင့်ဝတ်တိက္ခာဆိုင်ရာရုံးကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်သမ္မတဘရက်ဥဝါမဟာအမေရိကန်ပြည်သူတွေကိုနောက်ဆုံးနှုတ်ဆက်မင်ခွန်းဖြစ်ပြောဆိုမှာဖြစ်ပြီးမင်ခွန်းမှာတော့အနာဂတ်ကိုမျှော်ချပြီးပြောကြားသွားမှာဖြစ်တဲ့အကြောင်းသမ္မတအင်ဂျီရောကပြောပါတယ်။မင်ခွန်းမှာတော့သမ္မတတက်တန်ရှင်းနေတွင်အောင်မြင်ဆောင်ရွက်ခဲ့တာတွေကိုပြောဆိုသွားမှာပါ။ကိုယ့်ရဲ့ဒီမိုကရေစီအခွင့်အရေးတွေအတွက်ရုံးခံကြိုးစားဖို့မင်ခွန်းမှာတိုက်တွန်းပြောဆိုသွားဖို့ရည်ရွယ်ထားတယ်လို့လည်းအင်ဂျီရောအကြီးအကျယ်ပြည်ရရှိဗလာရီချာရက်ကတင်းနာနေမှာတင်းတော့တီကိုပြောကြားထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ22ယောက်ထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရရှိခဲ့တဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။လွတ်တော်ရုံးတွေကပြန်လာကြသူတွေလိုက်ပါလာတဲ့ရင်းနှံကိုတပုံတွေပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့လည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြသလိုသေဆုံးသူအရေအတွက်ကလည်းပိုပြီးများလာပွဲရှိပါတယ်။သေဆုံးသူတွေထဲမှာထိတ်တဲလုံကြုံရေးအရာရှိတွေအရက်သားတွေနဲ့လွတ်တော်ကိုယ်စားလှယ်တွေလည်းပါတယ်လို့ဆိုပါတယ်။ဒရူလာမန်အရက်ကလွတ်တော်ရုံးကအနီးမှာအသေးခံဘုံခွဲတိုက်ခိုက်ခဲ့ပြီးတော့တိတ်မကြခင်မှာပဲထိခိုက်မှုတွေပိုပြီးတော့များအောင်လို့နောက်ထပ်အသေးခံဘုံခွဲသူတယောက်ကဖောက်ခွဲရေးပစ္စည်းတွေအပြည့်တင်လာတဲ့ကားတစ်စီးနဲ့တိုက်ခိုက်ခဲ့တာလို့လည်းအစောပိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဘုံနဲ့တန်တင်သူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေနဲ့အရက်သားတွေကဆေးရုံတွေကိုကားနဲ့တည်ယူပို့ဆောင်ပေးခဲ့ကြတယ်လို့လည်းမျက်မြင်တွေ့သူတွေကပြောဆိုကြပါမယ်။ညနေခင်းရင်ကျော်ပိတ်ဆို့မှုကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေကြုံနေရပါတယ်။တာလီဘန်တပုံတွေကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းနဲ့ဒါဇင်နဲ့ချီတွေလူတွေထိခိုက်သေးဆုံးခဲ့ကြောင်းချက်ချင်းလုံးလုံးကြေညာခဲ့ပါတယ်။ဒါမဲ့လည်းဒီလိုတိုက်ခိုက်မှုမျိုးတွေမှာတာလီဘန်အဖွဲ့ကထိခိုက်သေးဆုံးသူအရေအတွက်ကိုတစ်ခါတရံမှပို့ပြောလို့ရှိရပါတယ်။မြို့တော်ကတိုက်ခိုက်မှုမတိုင်ခင်နိုင်ပါရဲ့လို့လောက်မှာပဲတောင်ပိုင်းကအကြီးဆုံး Helmand ပြည်နယ်ရဲ့မြို့တော် Lash Kaga မြို့ကဒေသခံလုံခြုံရေးအရာရှိတွေနဲ့ရဲတွေရဲ့အစည်းအဝေးတစ်ခုကိုတာလီဘန်အသေးခံဘုံခွဲသူတယောက်ကဝင်ရောက်တိုက်ခိုက်ခဲ့လို့လေလူ9ယောက်ထက်မနည်းသေဆုံးပြီးတော့အများအပြားဒဏ်ရာရသွားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိုင်းနိုင်ငံတောင်ပိုင်းဒေသမှာနှစ်တစ်ခုနေ့ကဆလို့အကြီးအကျယ်ရေလွှမ်းမှုတွေကြုံခဲ့ရတာကြောင့်လူအောင်25ယောက်ထက်မနည်းသေဆုံးပြီးစီးပွားရေးလုပ်ငန်းတွေစတင်ကြောင်းတွေပိတ်ထားရသလိုကြီးသွားဧည့်သည်ထောင်နဲ့ချီပြီးပိတ်မိနေတယ်လို့လည်းအစိုးရတောင်ရှိသူတွေကပြောပါတယ်ဇန်နဝါရီလ1ရက်နေ့ကဆလို့အချိန်ကာမဟုတ်မိုးတိတံ့ရွာသွန်းမှုကြောင့်တိုင်းနိုင်ငံတလွားကဒေသပေါင်း12ခုမှာရေလွှမ်းမှုတွေကြုံခဲ့ရပြီးလူတစ်သန်းလောက်ရေပိတ်တံခံခဲ့ရကြောင်းတိုင်းနိုင်ငံပြည်ထောင်စုဝန်ကြီးဌာနကပြောဆိုခဲ့တာပါတိုင်းနိုင်ငံတဝန်းကတခြားဒေသတွေနဲ့ဆက်သွယ်ထားတဲ့တောင်ပိုင်းဒေသကလမ်းတွေကလည်းရေလွှမ်းမှုနေပြီးဖြတ်သန်းသွားလာလို့မရဘဲဖြစ်နေရတယ်လို့လည်းပြောပါတယ်ဒေသတွင်းကအထက်လေယာဉ်ဝင်းတစ်ခုကလည်းတောက်ချာနေကလေးကပိတ်ထားခဲ့ရပြီးအ ਨੇ ဆုံးဗုဒ္ဓနေတိပိတ်ထားမှာဖြစ်တယ်လို့ယထာခီးစင်တွေကိုလည်းဆိုင်းငံ့ထားရပါတယ်စာတင်ညောင်းတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ထဲကပဲပိတ်ထားခဲ့ရတာပါနှစ်စဉ်နိုင်ငံခီးသွားတန်းနဲ့ချပြီးလက်ပတ်လက်ရှိတဲ့ကမ်းခြေတွေနဲ့အပန်းဖြေရိတာတွေရှိရာတောင်ပိုင်းဒေသမှာနောက်ထပ်မိုးတိတံရွာသွန်းလည်ဦးမယ်လို့လည်းထိုင်းနိုင်ငံမိုးလေဝသဌာနကခန့်မှန်းထားပါတယ်
တောင်ကိုရီးယားနိုင်ငံမှာသမရပိုက်ကွန်ဟေးကိုအရေးယူဖို့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားအစိုးရတွေမှာနှစ်ချမ်းခွဲပြီးတော့အားနည်းနေချိန်ဒေတာရင်းနိုင်ငံနေနဲ့တောင်ကိုရီးယားအကြားတန်တမန်ဆက်ဆံရေးတင်းမာမှုလည်းပိုပြီးတော့တိုးလာနေပါတယ်။တောင်ကိုရီးယားနိုင်ငံမှာဒေါ်လာတန်းချီတဲ့ငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်မှုရှိရဲဆိုတဲ့ဆွဆွဲချက်နဲ့သမရပိုက်ကိုအရေးယူဖို့လွှတ်တော်ကတခဲနဲ့ထောက်ခံခဲ့ပြီးတဲ့နောက်သမရပိုက်ကိုဒီဇင်ဘာလမှာရာထူးကနေဖယ်ရှားထားတာဖြစ်ပါတယ်။ဒီလိုပြဿနာတွေဖြစ်ပြီးတဲ့နောက်မှာသူ့ရဲ့အထက်မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံရဲ့ထောက်ခံမှုကလည်းကျဆင်းလာတယ်လို့စီဂျွိုင်းတက္ကသိုလ်ကဂျပန်နိုင်ငံအကဲခတ်ဟိုအာကာယူဂျီကပြောပါရည်တကယ်ဆိုရင်ဒုတိယကမ္ဘာစစ်အတွင်းမှာလိန်ဂျွန်ဖြစ်တဲ့အုံချခံရတဲ့အမျိုးသမီးတွေကိစ္စနဲ့ပတ်သက်လို့ဂျပန်နဲ့ကိုရီးယားနှစ်နိုင်ငံကြားအခြေချင်းဖြစ်မှုအဆုံးသက်အောင်ပကလှုပ်ဆောင်ပေးခဲ့လို့တန်တမန်ရေးမှသူကအရင်ကအောင်မြင်မှုရခဲ့တာပါတချိန်တည်းမှာပဲအမေရိကန်ဒုံးကာဝေးရေးစနစ်တက်ဆင်မှုသဘောတူထားတာပေါ်မှာတရုတ်ကတောင်ကိုရီးယားကိုလက်တုံ့ပြန်မှုအတွက်လှုပ်ဆောင်နေတယ်လို့လည်းသတင်းတွေထွက်နေပါရဲ့ရှင်
တရုတ်နိုင်ငံမှာအကျင့်ပြစ်ချစားမှုစုံစမ်းစစ်ဆေးရေးမှု၅သိန်းလောက်အတွက်တင်းကျပ်တဲ့စီးမျဉ်းနဲ့ပါဝင်တဲ့အာရီလိုက်စားမှုတပ်ဖြတ်ရေးဥပဒေသေးတစ်ရပ်ကိုကွန်မြူနစ်ပါတီကတည်ပြလိုက်ပါတယ်။အကျင့်ပြစ်ချစားတဲ့လုပ်ရက်တွေကိုစစ်ဆေးရမဲ့သူတွေပေါက်ပြံမှုမရှိစေဖို့နဲ့အရေးသွေးပြေဝတဲ့စုံစမ်းဖော်တုမှုတွေလုပ်နိုင်ဖို့ရည်ရွယ်ထားတဲ့ပါတီရင်းဥပဒေတစ်ရပ်ကိုကွန်မြူနစ်ပါတီစီကံထင်ထင်ရေးဘိုးကော်မရှင်ရဲ့နှစ်ပတ်လည်အကျိုးဆွေးနွေးပွဲတွေအတွင်းတင်းနှုံနေနေကအတည်ပြုလိုက်တာဖြစ်ပါတယ်။ပါတီရင်းစီကံတင်ကျပ်မဲ့ဥပဒေဟာတရုတ်သမားရှိချင်းဖြင့်အုပ်ချုပ်မှုကိုပါတီဝင်တွေနာခံလောက်အထောက်အကူဖြစ်စေနိုင်ပေမဲ့အာရီလိုက်စားမှုတွေကိုဖော်ထုတ်ရမှာတော့ထိရောက်မှုတိတ်မရှိနိုင်ဘူးလို့လည်းအကဲခတ်တွေကမြင်ကြပါတယ်။ဥပဒေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမျိုးမရှိသေးပေမဲ့လည်းအာရီလိုက်စားမှုအတွက်သတင်းပေးတာတွေကိုဘယ်လိုကင်တွယ်သွားမလဲအမှုတွေကိုဘယ်လိုစုံစမ်းစစ်ဆေးမလဲမမှန်မကန်ရရှိထားတဲ့ပိုင်ဆိုင်မှုတွေကိုဘယ်လိုစီမံခန့်ခွဲမလဲဆိုတာတွေအတွက်ရှင်းလင်းတဲ့စံသတ်မှတ်ချက်တွေပါဝင်တဲ့အကြောင်းလဲတင်းနှုံနေနေကကော်မရှင်ရဲ့ website မှာဖော်ပြထားပါတယ်။စီကံထင်းထင်းမဲ့သူတွေပေါ်ယုံကြည်ကူးစားမှုဟာအစားထုတ်မရနိုင်တယ်လို့ပါတီနဲ့လူလူကအနှင်းထားတဲ့လုပ်ပိုင်ခွင့်ကိုအလွယ်သုံးစားမလုပ်ဖို့လိုအပ်တဲ့အကြောင်းလဲတင်းနှုံနေနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။အားဒီလိုက်စားမှုနဲ့ပတ်သက်လို့ဩဇာကြီးမားတဲ့ပါတီခေါင်းဆောင်တွေရောပါတီအောက်ခြေပိုင်းကဘီရိုကရက်တွေကိုပါသမ္မတကနှိမ်နင်းမှုစိတ်ပိုင်းဖြတ်ထားတယ်လို့လဲစီကံထင်းထင်းရေးဘိုးကော်မရှင်ဒုတိယတွင်ရမှုဝူယူလျန်းကတင်းလာနေတင်းစားရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်။
အမျိုးသမီးတွေမှာရင်သားကင်ဆာရှိမှရှိမမ်မိုဂရမ်နဲ့တက်မှန်ရိုက်စစ်ဆေးပြီးတော့ယောဂရှိတယ်လို့တွေးရတဲ့အတွက်ဆေးကုသမှုခံယူကြတဲ့အမျိုးသမီး3ဦးမှ2ဦးဟာမလိုအပ်ဖက်နဲ့ဆေးကုသမှုခံယူကြရတာဖြစ်တယ်လို့တွေးရတာကြောင့်မမ်မိုဂရမ်ရိုက်တက်မတဲ့အငင်းခုံဆက်ပြီးတော့ဖြစ်နေပါတယ်။မမ်မိုဂရမ်ရိုက်စစ်ဆေးကြည့်ပြီးတော့တွေးရတဲ့ရင်သားတွေကအကျိတ်တချို့ကတကယ်တမ်းကြီးထွားမှုအရန်နှေးတာကြောင့်အန္တရာယ်မရှိသလောက်ဖြစ်တဲ့အမျိုးသမီးတွေကိုရင်သားကင်ဆာဖြစ်နေတယ်ဆိုပြီးတော့မှားယွင်းအဖြေထုတ်ပေးနေတယ်လို့ဒိမတ်သူတွေတွေရဲ့လေးလာတွေးရှိချက်ကို Annals of Internet Medicine ဆေးပညာကျောင်းမှာတင်းနှင်းလာနေကဖော်ပြခဲ့ပါတယ်။ဒါမှမမ်မိုဂရမ်ရိုက်ရုံနဲ့တခြားထူးခြားတဲ့ကင်ဆာအမျိုးအစားတွေကိုလည်းမတွေ့နိုင်ဘူးလို့ပြောထားပါတယ်။မမ်မိုဂရမ်ပုံမှန်ရိုက်ခြင်းအပြင်ယောဂါကိုဆော့ဆော့စီစီသိရှိပြီးတော့ကုသဖို့လွယ်ကူသလိုအသက်အန္တရာယ်ကိုလည်းကာကွယ်နိုင်တယ်လို့မမ်မိုဂရမ်ရိုက်ဖို့နှိုးဆော်သူတွေကပြောပါတယ်။ဒီထက်ပိုသတိထားနိုင်မဲ့ဤကိုရှာစေခြင်းသူတွေကတော့မလိုအပ်ဖက်တဲ့ဓာတ်ရောင်ကြီးသုံးကုသမှုကအမျိုးသမီးတွေကိုထိခိုက်နိုင်ပြီးတော့တခြားကင်ဆာယောဂါတွေတောင်ရနိုင်တယ်လို့ပြောပါတယ်ရှင်။
Direct from Washington, the voice of America, VOA. ငါးနဲ့ညပတ်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မအေးသနာကျော်တို့ကကြီးညာပေးခဲ့တာပါ။အခုတော့သတင်းတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။ရှီခိုင်ပြည်နယ်မြောက်ပိုင်းအခြေအနေအပအဝင်နှစ်နိုင်ငံကြားရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်မြန်မာအစိုးရဘက်ကဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင့်ဦးဆောင်တဲ့အထူးတန်တမန်တစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုဆေးလွတ်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုမနက်ဖြန်ဆိုက်ရောက်မဲ့အဲ့ဒီအထူးတန်တမန်အဖွဲ့ဟာမြန်မာပြည်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတယ်ဆိုတော့မွတ်စလင်ဒုက္ခသည်တွေအရေးကိစ္စကိုလည်းဆွေးနွေးပွဲရှိနေပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့သတင်းပတ်ကဝင်ရောက်လာသူ 2,000 ကျော်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားသူ 6,000 ကျော်လောက်ရောက်ရှိနေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်ကုလသမဂ္ဂရုံးရဲ့သတင်းထုတ်ပြန်မှုကိုကိုးကားပြီးနိုင်ငံတကာသတင်းမီဒီယာတွေကဖော်ပြကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောမြို့အခြေစိုက်ကလတန်သတင်းဌာနရဲ့အက်ဒီတာဦးတင်ဆိုးကတော့လက်ရှိရရှိထားတဲ့သတင်းချက်လက်ကိုအခုလိုပြောပါတယ
်။ဒီမှာကျွန်တော်တို့သိသလောက်ဆိုရင်4,000 5,000 လောက်ပြောနေကြတယ်ကျွန်တော်တို့ရဲ့ reporter တွေပြောတာကတော့ nearly 40,000 လောက်ရှိနေတယ်။အားလေးတော့လောက်ပေါ့။အဲဒါမဲ့ဒီမှာပြောတာကတော့9,000 လောက်ပြောနေကြတာပဲ။ဒီ data ကလည်းပြောနေကြတာအဲ့လိုပဲ။ဒါမဲ့ကျွန်တော်တို့ဒီမှာလုပ်နေတဲ့အလုပ်နေတဲ့ activity တွေကပြင်းရတော့ကျွန်တော်4,000လောက်ပဲတွက်တာ။ကျွန်တော်တို့အဲ့ဒါပြောတာက25 December မှာကျွန်တော်တို့တွက်တာရဟာလေ။
ထွက်ပြေးလာသူအများစုဟာ Cox's Bazar ခရိုင်အတွင်းကဒုက္ခသည်စခန်းနဲ့နှိစက်ရာကျေးရွာတွေမှာနေထိုင်နေကြကြောင်းလည်းဥတင်ဆိုကဆက်ပြောပါတယ
်။သူတို့နေတာကတော့ဗျာတူတူပြင်းရတာအများစုကတော့ဒီရင်မွေဒုက္ခသည်စခန်းရဲ့ကုတုပါလောဒုက္ခသည်စခန်းမှာသူကအများကြီးတော့ရှိတယ်။ဒါပေမဲ့လူတွေကတော့အဲ့မှာရှိတဲ့လူတွေကနှိစက်တစ်ချောက်ပေါ့ကျေးရွာတွေမှာရှိတယ်။ဒါမှအဲ့ဒီအရင်ကဖြူတာတဲ့ရူပင်ကြတွေနေတဲ့ဒုက္ခသည်စခန်းတွေမှာရှိတယ်။အဲ့ဒီနေရာတွေဟောစီချီရနေရာတစ်ချောက်ပေါ့မျိုးတွေပါတော့မတော်ဘူးကော့ဒိုကကရန်တေးပါပဲဒီတက်ကပိုင်းတစ်ချောက်မှာပဲသူတို့အဲ့ဒီမှာရှိတယ
်ဒီလိုထွက်ပြေးလာသူတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးပေါက်တာကြောင့်တိတ်ရှောင်လာတာဖြစ်ကြောင်းပြောဆိုပြီးလောလောဆယ်မှာနေရာထိုင်ခင်းစားနပ်ရိက္ခာနဲ့ကျန်းမာရေးဆိုင်ရာအခက်အခဲတွေတွေ့နေရကြောင်းလည်းဦးတင်ဆိုကပြောပါတယ်မြန်မာနိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့နှစ်နိုင်ငံနယ်စပ်လုံခြုံရေးတင်းကျပ်ထားချိန်မှာလူ6,000ကျော်လောက်ရောက်ရှိတယ်ဆိုတာစဉ်းစားစရာဖြစ်ကြောင်းထောက်ပြပါတယ်
။သူတို့
ဒီမောင်တော်မှာအော်တိုဘားလကုရနေဂျမတီဆန်လို့ရှိပြီးကြရတဲ့နိုင်ငံကတောင်းဆိုနေတာကဘာလဲဆိုတော့ဘင်္ဂလားဒေ့ရှ်ကနေတော့နေဇက်ကိတ်နေဇက်ပေါ့ဝင်ပေါ့တွေပိတ်ထားလို့အဲလူသားချင်းစာနာတောင်းတာအနေနဲ့ဖွင့်ပေးပါဆိုပြီးတော့ကုလသမဂ္ဂပေါ့ပြီးနိုင်ငံကတိုင်းဝန်ကပြောနေတယ်သူကလည်းအဲ့ဒါကိုပိတ်ထားတယ်လို့ပြောတယ်အာဂျေချောင်းလေးဘုံချောင်းပေါ့နော်ဝင်ပေါ့တွေအဲ့တော့ပိတ်ထားတဲ့ကြားမှာဒီ6000ကျော်အဲ့ဒီကိုဝင်သွားတယ်ဆိုတာတော်တော်ဒါနဲ့ရဖြစ်နိုင်ရရှိပါမလားဒါကျွန်တော်စဉ်းစားလို့ဖြစ်တယ်ပေါ့နော်ကျွန်တော်တို့ဘက်ကလည်းဖတ်ပြီးသွားတဲ့လူတွေကျွန်တော်တို့ကအဲ့မှာဖန်ဆီးပြီးတော့ပြန်ပြီးတော့ဒီဘက်ကိုပြန်ခေါ်နေတာဖြစ်တယ
်လာမဲ့ဗုဒ္ဓနေ့မှာတော့မြန်မာအထူးတန်တမန်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်มาဖြစ်ပြီးဒီရေးကိစ္စကိုတင်ပြလာရင်ဆွေးနွေးတွားဖို့ရှိကြောင်းလဲဦးစောထေကဆက်ပြောပါတယ
်သို့တော့အခုဟိုကျွန်တော်တို့ဒီလ17ရက်နေ့ပေါ့နော်မနေ့ပြန်အဲမနေ့ပြန်ဆိုရင်ကျွန်တော်တို့ဇီယာနိုင်ငံသားရေးတူဝင်ကြီးဦးစောတေဦးစောအောင်နဲ့အထူးတန်တမန်အဖွဲ့တွားပါလိမ့်မယ်တော်ရတော်မှာအဲဒီမြန်မာနိုင်ငံနဲ့နိုင်ငံကြားသူအောင်ဆောင်ရည်သက်သာရေးတုံးမြင့်ရေးပါဝင်ကိစ္စရတော်တော်များများသူနေမှာဖြစ်တယ်သူနေမဲ့အချိန်မှာသူတို့ဒီ issue ကို raise လုပ်ရင်အဲ့ဒါသူနေပါလိမ့်မယ်အဲ့တော့ဟိုလောလောဆယ်6000ကျော်ဆိုတာကတော့ကျွန်တော်တို့ဟိုလက်တွေ့ရစဉ်းစားပြရကြီးတော့ဖြစ်တယ်သို့တော်လည်းပဲဒီဟာတွေကတော့ဟိုသူကကြီးဥဆောင်နဲ့အထူးသဖြင့်အဖွဲ့တွားတဲ့အချိန်မှာတော့ဒါတွေသူတို့ကသဘောပေါက်တင်လာရင်တော့သူနေပါလိမ့်မယ်ဟုတ်
မြန်မာအထူးတန်တမန်အဖွဲ့ရဲ့ခီးစဉ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးပွဲရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်းတော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးနေမြေရှင်းလင်းရာမှာကြေးရွာတွေမီးရှို့တာအာရမပြုကျင့်တာနှင်းပန်းနှိမ့်ဆက်တပ်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိကြောင်းသတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့မြန်မာအစိုးရဘက်ကလူခွင့်ရေးချိုးဖောက်မှုတွေကိုတိုင်ကြားဖို့နဲ့မှန်ကန်တယ်ဆိုရင်ဥပဒေအရအရေးယူမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဇပိုင်းတွေကမောင်တော်မြို့နယ်ကိုရံကောက်ကြီးရွာမှာရဲတပ်ဖွဲ့ဝင်တချို့ကရွာသားတွေကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်တွေပြန့်နှံ့ခဲ့တဲ့နောက်ကျူးလွန်တဲ့ရဲတပ်ဖွဲ့ဝင်တွေကိုအရေးယူနေကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်
။ကုမိုဇော်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တနင်္လာနေ့တိုင်းဒေသကြီးလွတ်တော်မှာလွတ်တော်ကောင်းဆောင်တို့အဂတိလိုက်စားမှုတိုင်ကြားချက်နဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပြီးတိုင်ကြားချက်နဲ့ညှိစွန်းမှုတချို့တွေ့ရတယ်လို့ NLD တာဝန်ရှိသူတို့ကပြောပါတယ်။တနင်္လာနေ့တိုင်းလွတ်တော်အဆောက်အဦတည်ဆောက်ဖို့တန်တာချပေးရမှာလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကနီးစပ်ရာဆွေးမျိုးတွေကိုတန်တာပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့စစ်ဆေးနေတာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့မခင်ဖြူတွေကပြောပြပေးပါမယ်ရှင်။
တနင်္လာနေ့တိုင်းဒေသကြီးလွတ်တော်မှာလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌကလွတ်တော်အဆောက်အဦတည်ဆောက်မဲ့ကိစ္စမှာနီးစပ်ရာဆွေမျိုးတချို့ကိုတင်တာပေးခဲ့တယ်လို့ဆိုပြီးလွတ်တော်ကိုယ်စားလှယ်တချို့ကဒီပေါ်မှာတိုင်ကြားခဲ့ကြတာပါ။ဒါနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မှုအပိုင်းကစုံစမ်းစစ်ဆေးတာတွေကိုလုပ်နေတာမှာတော့ဒီတိုင်ကြားချက်နဲ့ညှိစွန်းနေတာတချို့တွေ့ထားရတယ်လို့ NLD ပါတီပြောခွင့်ရဦးညောင်ဝင်းက VOA ကိုပြောပါရစေ။
ကျွန်တော်စုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာတူဘော်လေကျွန်တော်မတင်ညာလေးတော့တူလို့ပဲပြောပြတယ်တူကအနေငယ်ညီဆုံးမှုရှိတယ်เนาะအဲ့တော့ဒါနဲ့ပတ်သက်ပြီးတော့လဲဆက်လက်ပြီးမင်းများကြာလေးတွေနည်းနည်းရှိတယ်အဲ့ဒါလုံနေပါတယ်အဲ့ဒါပြီးတော့မှဘာဆုံးဖြတ်မလဲဆိုတာပေါ်လာပါပ
ါဆွေမျိုးတွေကိုတင်တာပေးခဲ့တယ်ဆိုတဲ့ကိစ္စမှာလူလူတွေရဲ့မကျင်မနဲ့ပြောတာတွေထွက်လာခဲ့ပြီးတဲ့နောက်ဒီတင်တာကိုချက်ချင်းပြန်ဖြတ်ပေးခဲ့ပေမဲ့လို့လွတ်တော်ကိုယ်စားလှယ်တွေကတော့တဟာလွတ်တော်ရဲ့ဂုဏ်သိက္ခာကိုညှိုးနှံစေတဲ့ကိစ္စဖြစ်လို့မကျင်မနဲ့ဖြစ်ပြီးတော့တိုက်ကြခဲ့ကြတာလို့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာထွေကပြောပါရယ
်ပရမကျွန်တော်တို့တင်တာကော်မတီဖွဲ့တာတို့တင်တာပေးတာတို့ကကိုယ်စားလှယ်တွေကမသိဘူးပေါ့နော်အဲတင်တာအောင်စင်ထွေတော့မှကိုယ်စားလှယ်တွေသိတယ်ဒီလွတ်တော်ဆောင်ဦးနဲ့ပတ်သက်ပြီးတော့အောက်စင်းရင်ထွက်ပြီးတပတ်ကြာပေါ့သူတို့ကြော်ညာတာရက်20အာ28ရက်နေမှာကြာတော့တချို့လူလူကနေပြီးတော့အဆွေမျိုးသားချင်းတွေပေးတယ်မကျင်နဲ့ဘူးပါညာအပန်တွေထွက်လာတော့သူကတင်တာဥက္ကဋ္ဌနေပြီးတော့အောက်စင်းကိုဖြဲလိုက်တယ်ဗျာအဲ့ဒီဖြဲလိုက်တဲ့ပုံမှာမှခုနအဆွေမျိုးသားချင်းပေးတယ်ပါညာလူလူကနေအော်လို့ထည့်လိုက်တဲ့ပုံမှာကျွန်တော်တို့ကုစလဲတွေကနေပြီးတော့ကျွန်တော်တို့ရဲ့လွတ်တော်ရဲ့သိခါအတွက်မကျင်မနှမ်းဖြစ်တာပ
ါဒီတင်နာကိစ္စအပြင်တနင်္သာရီတိုင်းဒေသကြီးလွတ်တော်အနေနဲ့ပြီးခဲ့တဲ့တစ်နှစ်နီးပါးကာလအတွင်းလှုပ်ဆောင်ရမယ့်တာဝန်တွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်မှာလည်းလွတ်တော်ကုစလဲတွေကမကျင်မနှမ်းဖြစ်ပြီးအခုလိုတိုင်ကြားမှုတွေဖြစ်လာရတာလို့လည်းဦးလာထွေကပြောပါတယ
်ဒီတင်တာကိစ္စပုံမှာလည်းမူတည်ပါတယ်နောက်ပြီးတော့ကျွန်တော်တို့တိုင်းလွတ်တော်အနေနဲ့ဥပဒေပြည်ရေးမှန်တယ်ပေါ့ အခုဆိုရင်တနည်းပြီးတော့မှဒီတနည်းပြီးတော့မှအခြေပေါ်မူတည်ပြီးတော့ကျွန်တော်တို့လွတ်တော်ရဲ့လှုပ်ဆောင်ချက်ပေါ့အဓိကကုသလေတွေရဲ့မေကွန်းဆိုတွေပဲရှိတယ်လွတ်တော်ရဲ့လှုပ်ဆောင်ချက်ကဥပဒေပြူရေးကမရွေ့ဘူးပေါ့ပုံမပေါ်ဘူးပေါ့အဲပူဆိုးတာကျွန်တော်တို့တိုင်စာတဲ့တဲ့ချိန်မှာဥပဒေပြူရေးကော်မရှင်တို့ဖန်တာရေးကော်မရှင်တို့မဖွဲနိုင်ဘူးဥပဒေတို့ဥပဒေတို့ကအဲကျွန်တော်တို့တိုင်စာတက်ပြီးတဲ့အချိန်မှာကြာတော့ဖွဲလိုက်တာပေါ့နော်အခုတော့ဖွဲပြီးပါပြီအဲလွှတ်တော်လုပ်ငန်းမလို့နိုင်တဲ့အပေါ်မှာလည်းမှုတည်ပါတယ်ခင်ဗျာ
တင်နာကိစ္စတိုင်ကြားချက်နဲ့ပတ်သက်လို့တိုင်ကြားတဲ့လွှတ်တော်အမတ်၄ဦးကိုရောတိုင်ကြားခံရတဲ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌ၂ဦးစလုံးကိုပါပြီးခဲ့တဲ့လကစလို့ပါတီဗဟုကနေခေါ်ယူစစ်ဆေးတာတွေလုပ်ခဲ့တာပါနောက်ဆုံးစစ်ဆေးမှုတွေအပြီးသတ်တဲ့အခါကျရင်တော့ဆုံးဖြတ်ချက်ထွက်လာမှာဖြစ်တယ်လို့လည်းဦးညဝင်းကပြောပါရယ်အလားတူမှုပြည်နယ်အတွင်းမှာလည်း NLD တာဝန်ရှိသူတချို့အာဂရိလိုက်စားမှုတွေရှိတဲ့ဆိုတဲ့တိုင်ကြားချက်အပေါ်မှာ NLD ပါတီဗဟုကစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်နေစေဖြစ်ပါရယ်ရှင်
မခင်ပြူရီစုံစမ်းတင်ပြသွားတော့ပါရှင်ခုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ကချင်ပြည်နယ်ခရီးစဉ်အကြောင်းတင်ပြပါမယ်မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှကချင်ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့ပြီးတော့သူ့ရဲ့ကချင်ပြည်နယ်ခရီးစဉ်ကိုအဆုံးသတ်လိုက်ပါပြီလုံခြုံရေးအခြေအနေကြောင့်လိုက်စာမြို့နယ်ဖားကံမြို့တို့ကိုတွားရောက်လည်လာခွင့်မရခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာမနက်ဖြန်မှာတော့မွန်ပြည်နယ်ကိုတွားရောက်ဖို့ရှိပါတယ်အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာမြန်မာနိုင်ငံတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာဖို့ရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာတော့ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်စခန်းတွေကိုတွားရောက်လေ့လာခဲ့ပါတယ်လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်ခံနေရတယ်လို့ဆွဆွဲခံနေရတဲ့နေရာတချို့ကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူးဒါကြောင့်လဲမနေ့ပြန်မှာတော့မွန်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပါတယ်မစ်ယန်ဟီလီရဲ့ဒုတိယနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ်
ဒီလေ IDP camp လေးသွားတယ်ပြည်ရန်ကိုဆင်းမယ်နိ
ကျွန်တော်ကြားနေရမွန်ပြည်နယ်ကိုပဲသွားဖို့ရှိတယ်လို့ပြောထားလို့လေအဲ့ကူပူပူများဘယ်ရက်လောက်သွားဖို့ရှိလဲခင်ဗျာအန်ကေ
မနေ့ကဖြစ်ဖို့များတယ်
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုကိုယ်စားလှယ်မစ်ယန်ဟီလီဟာသူ့ရဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအစိုးရအာဏာပိုင်အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုမရရှိခဲ့ဘူးလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ဒီကနေ့မှာတော့ဝိုင်းမော်မြို့မိုင်းလာကျွာကကချင်နှစ်ချင်းအဖွဲ့ချုပ် KPC စစ်ဆောင်စခန်းနဲ့စိန့်ဂျိုးဆက်ယာယီခလုံစခန်းတို့ကိုလည်းတွားရောက်ခဲ့တာပါလူဦးရေ2000ကျော်ရှိတဲ့ KPC စခန်းမှာတော့လက်တလောဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်အသေရောက်ရှိလာတဲ့စစ်ဆောင်ဒုက္ခသည်တွေနဲ့ကောစခန်းတာဝန်ရှိသူတွေနဲ့ပါတရားစီတွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းမှာစစ်ဆောင်ဒုက္ခသည်တွေနေရပြန်လာနိုင်မှုနဲ့ငင်းချင်ရဖို့ဆောင်ရွက်တဲ့အကြောင်းဆွေးနွေးတင်ပြခဲ့တယ်လို့မိုင်းလာ KPC စခန်းရဲ့တာဝန်ခံဦးခေါင်ထောင်ကပြောပါတယ
်။သူအနေနဲ့အမြင်များလာတော့ဒီလုံခြုံရေးပေါ့နော်။သူတို့ data လုံခြုံရေးအခြေအနေသူတို့ပြောင်းလာရတဲ့ခက်ခဲသူတို့ကဒီနေစပြောင်းလာတယ်ဆိုတော့ဒီမှာဖြစ်တတ်ခဲ့တဲ့အဖြစ်အပျက်တွေမြင်တာပေါ့နော်။ကျွန်တော်တို့ကအခု IDB ဒီမှာတောင်းရှိလာတာလည်းတော်တော်ကြာပြီပေါ့နော်။9နှစ်6နှစ်တည်းဝင်လာပြီအဲ့ဒီအတွက်တို့နေရာမျိုးသုံးချပေးနေဖို့စီစဉ်ရမယ်ပထမဆုံးတော့ဒီငင်းချင်ရေးကိစ္စပေါ့နော်ငင်းချင်ရေးကိစ္စအဲဆွေးနွေးရမှာပေါ့အဓိကသူကငင်းချင်ရေးစကားတိုက်ပွဲတန်တဲ့ပိုကျင်တယ်လို့ကျွန်တော်ထင်တယ်အဲဒါကြောင့်မို့အမြန်ဆုံးတာအကောင့်ထည့်ပေးဖို့အရေးကြီးတယ်ပေါ့ဒါမှပဲသူရဲ့တန်တဲ့ရေးကိုစီစဉ်ရမယ်အဓိကအဲဒါကိုလုပ်ပေးဖို့ပေါ့
မစ်ယန်ဟီလီဟာကုလသမဂ္ဂအထူးကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လည်လာရလည်းဖြစ်ပါတယ်။ဒီတစ်ခေါက်ခီးစဉ်တွင်ကချင်ပြည်နယ်၊မွန်ပြည်နယ်အပါအဝင်၊ရခိုင်ပြည်နယ်၊နေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်လည်လာမှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်၊မောင်တော်နဲ့ပူစီတောင်မြို့တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။ဒါအပြင်အစိုးရတာဝန်ရှိသူတွေ၊တပ်မတော်ထိပ်ပိုင်းကောင်းဆောင်တွေ၊လွှတ်တော်အမတ်တွေ၊လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့ကောနိုင်ငံရေးအကျဉ်းသားများ၊ကုညီဆောင်ရှောက်ရေးအသင်းအဖွဲ့ဝင်တွေနဲ့ပါတွေ့ဆုံမှုရှိတာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနည်းတတမ်းပဲရှိတဲ့အစိုးရအသည့်အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မစ်ယန်ဟီလီဟာသူ့ရဲ့၁၂ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုမရှိလာမှကျင်ပါမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအစိုးရခန်းစာတည့်ရက်တင်သွင်းသွားမှာဖြစ်ပါရယ်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းကိုထက်အောင်စုံစမ်းတင်ပြသွားတော့ပါရှင်။ခုတော့မြန်မာစီးပွားရေးသတင်းတစ်ပုဒ်ဆက်ပါမယ်။ 2018 ဘဏ္ဍာနှစ်အတွင်းနိုင်ငံရဲ့အသတင်းထုတ်ကုန်ထုတ်လုပ်မှုတန်ဖိုးကို9ရာခိုင်နှုန်းတိုးတက်လာဖို့ခန့်မှန်းထားပြီးတော့ပြည်သူတို့ဦးချင်းစီကုန်ထုတ်လုပ်မှုတန်ဖိုးကိုတနှစ်မှာ18သိန်းရရှိဖို့စီမံကိန်းရေးဆွဲထားတယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကထုတ်ပြန်ပြောဆိုထားပါတယ်။ဒီအပေါ်မှာသုံးသပ်မှုတွေကလည်းအမျိုးမျိုးရှိနေပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်
။အစိုးရသက်ရဲ့ပထမဆုံးရေးဆွဲထားတဲ့အမျိုးသားစီမံကိန်းကိုပြည်ထောင်စုလွှတ်တော်ကမတင်ပြခင်ပြည်ထောင်စုလွှတ်တော်ကမတင်ပြခင်လေးမှာစီမံကိန်းကော်မရှင်အတည်ပြုချက်ရယူဖို့စီစဉ်ထားတဲ့ဒီအစည်းအဝေးပွဲမှာနိုင်ငံတော်သမ္မတကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဥက္ကင်မောင်ညိုဘောဂဗီရာကတော့အခုလိုတုံ့တက်လိုက်ပါတယ်
။သူ့ရဲ့ညီမချက်ကမူဝါဒ12ချက်တည်းမှာလည်းပါတယ်။ရေရှည်နဲ့အများနဲ့ပြုံးဝင်တဲ့အားလုံးနဲ့သက်ဆိုင်တဲ့ဆိုတာအဲ့ဒီဟာကရေတို့တုတ်တဲ့ဖို့မှုကနဲ့ရေရှည်တုတ်တဲ့ဖို့လုပ်တဲ့အတွက်လည်းစီဝိုက်တုတ်တဲ့မှုနှုန်းကနှေးသွားနိုင်တယ်။တုတ်တဲ့မှုတွေတော့ညီညီချင်းဖြစ်ဖို့ပုံရဥစားပေးတိုင်းဒေသကြီးတွေမှာလည်းပြည်နယ်တွေမှာဖွံ့ဖြိုးတုတ်တဲ့ဖို့ဆိုတာမျိုးကိုလှုပ်ထားတယ်။အများပြည်သူဖြစ်စေခြင်းနဲ့အများပြည်သူတွေအကျိုးရှိဖို့လည်းဖြစ်မယ်။လက်ရှိချိန်တွင်ကိုက်နေတယ်လို့ဆရာယူဆတယ်။သူကတော့အားလုံးပါဝင်တဲ့တုတ်တဲ့မှုနှုန်းဖြစ်နေတဲ့သဘောရှိတယ်။ဖြစ်နိုင်စရာမရှိဘူး။အဲ့ဒီတုတ်တဲ့မှုနှုန်းကမြန်မာနဲ့တုတ်တဲ့မှုနှုန်းမဟုတ်ဘူး။
ဒီဘဏ္ဍာနှစ်ရဲ့ပထမနှစ်ဝက်အတွင်းမှာစီးပွားရေးနှိမ့်ကွေးခဲ့ပြီးလေယာထုတ်ကုန်တွေကျဆင်းတာပို့ကုန်ဈေးနှုန်းတွေကျဆင်းတာနိုင်ငံညာရင်းနှီးမြှုပ်နှံမှုတွေစီးဝင်တာနှိမ့်ကွေးတာနဲ့ကမ္ဘာနိုင်ငံရေးစီးပွားရေးကရက်တွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာနှိမ့်ကွေးခဲ့ရပြီးကရက်ရိုက်ခတ်မှုတွေရှိခဲ့ပါတယ်။ဒါကြောင့်သမရကတော့ဒီနှစ်ဘဏ္ဍာနှစ်ကုန်မှာနိုင်ငံရဲ့အသင်းထုတ်လုပ်မှုတန်ဖိုးဟာ 5.8 ရာခိုင်နှုန်းလောက်သာရှိမယ်လို့သူကခန့်မှန်းထားပါတယ်။သမရကတော့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဗဏ္ဍာရေးအရင်းအမြစ်တဘာဝတယံဇာတအရင်းအမြစ်နဲ့လူသားအရင်းအမြစ်တွေပေါ်မှာအခြေခံပြီးကာလရှည်ကာလတူ၅နှစ်စီမံကိန်းများရေးဆွဲကစီစဉ်ဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။စီမံကိန်းများရေးဆွဲတာမှာတော့ပြည်သူတွေအတွက်လက်တလောလိုအပ်ချက်တိုင်းပြည်ရေရှည်ဖွံ့ဖြိုးရေးလိုအပ်ချက်စတဲ့အပိုင်းနှစ်ပိုင်းကိုခွဲခြားရှုမြင်ဆောင်ရွက်ပြီးစီမံကိန်းတွေကိုလည်းခွင့်ပြုထားတဲ့ဘတ်ဂျက်ပေါင်းအတင်းကသာဆောင်ရွက်ကြဖို့ဝန်ကြီးဌာနတွေနဲ့တိုင်းဒေသကြီးအစိုးရတွေကိုတိုက်တွန်းခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကတော့သမရရဲ့ပြောဆိုမှုလက်ရှိနိုင်ငံရဲ့စီးပွားရေးအပေါ်မှာခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ်
။စီးပွားရေးတုံ့နေရတော့လည်းအချက်တွေကတော့အများကြီးပေါ့နော်။ဒီနောက်ဆုံးကမ္ဘာစီးပွားရေးအစားအာရှစီးပွားရေးဓာရီအစားပါတာပေါ့နော်။မြန်မာနိုင်ငံမှာဆိုတော့လည်းဒါအစိုးရအနေနဲ့လေဒီဝိုင်းနဲ့ပတ်သက်ရင်တော့လေပူပြီးတော့မှတိကျရေးရတဲ့အထင်သာမြင်သာရှိတဲ့လုပ်ငန်းစဉ်တွေ policy လုပ်ငန်းစဉ်တွေချပြီးတော့မှအစိုးရကိုယ်တိုင်ဟောစီးပွားရေးကိုထိုးတဲ့အောင်တော်တော်လည်ဆောင်ရပြီးတော့လိုရလို့ကျွန်တော်မြင်ပါတယ
်လက်ရှိလည်းကျွန်တော်အနေနဲ့စီးပွားရေးရပြောရင်တော့လေ
ဟိုလှုပ်လှုပ်ခံရတာအသိအဆင်ပြေကြတာမရှိဘူးပေါ့နော်မရှိတဲ့ဒီလိုခြေနေမှာတော့ကျွန်တော်အနေနဲ့လာမယ့်2019အတွက်လေရုန်းကန်နေရနေလို့ပေါ်ရတာပေါ့နော်ဟိုဆိုပါတော့ဒီ FCI နဲ့အများကြီးဝင်လာတာမတွေ့ဘူး။တော့ကျွန်တော်အနေနဲ့ကလည်း export အတွက်လည်းဘာမှထိုးချေရလောက်ကြတာမရှိဘူးပေါ့နော်။အဲတော့ကျွန်တော်ကတော့ဒါတော့အများကြီးတော့လည်းညှိနှိုင်းထားတာတော့မရှိပါဘူး။အဲတော့ခုန GDP တက်မယ်ခုနတန်းကျန်တဲ့အားတိုးတက်လာမယ်ဆိုတော့လည်းဒါသမရာကြီးအနေနဲ့သူ့မှာ plan ရှိလို့နေမှာပေါ့နော်။ဒါတော့စောင့်ကြည့်ဖို့တော့လိုမှာ
2019-2018 ဘဏ္ဍာနှစ်အတွင်းဆောင်ရွက်ရမယ့်စီမံကိန်းတွေကိုဖြစ်မြောက်နိုင်စွမ်းရှိမရှိစီးပွားရေးအတွက်တွက်ချေကိုက်မှုရှိမရှိပြည်သူတွေအတွက်အကျိုးရှိမရှိဒေတာဖွံ့ဖြိုးရေးအတွက်ပတ်ဝန်းကျင်အတွက်ထိခိုက်မှုရှိမရှိစတဲ့ဘတ်ဆောင်လေးလာစမ်းစစ်မှုတွေကိုလုပ်ပြီးမှသာစီမံကိန်းတွေကိုလက်သင့်ခံသွားဖို့သမရကညွှန်ကြားလိုက်ပါတယ်။လက်ရှိအာရှဖွံ့ဖြိုးရေးဘဏ် ADB ရဲ့ခန့်မှန်းချက်အရတော့မြန်မာနိုင်ငံရဲ့ GDP တိုးတက်မှုဟာ2016မှာ 8.4 ခိုင်နှုန်း2019မှာတော့ 5.3 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာဘဏ်ရဲ့ထုတ်ပြန်ချက်အရတော့2016-2019ဘဏ္ဍာနှစ်မှာ GDP ဖွံ့ဖြိုးမှုနှုန်းဟာ 9.8 ခိုင်နှုန်းရှိမယ်လို့ပြောဆိုထားပါတယ်ရှင်။
မမေခတင်ပြသွားတော့ပါရှင် VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio Tolemery ကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24-25ရိုကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 32နဲ့58တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီသတင်းပတ်တော့ကြာနေဆိုရင်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကျန်းသစ္စာချိန်ဆိုတော့မှဖြစ်တဲ့အတွက်သတင်းနှစ်ပတ်တောင်မကြံတော့ပါဘူး။ဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကျမှာတော့သူအနိုင်ရခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲရလဒ်ကိုဩဇာလွှမ်းမိုးဖို့အတွက်ရုရှားနိုင်ငံဘက်ကစိုက်ဘာအွန်လိုင်းကနေထိုးဖောက်တဲ့နည်းနဲ့တခြားနည်းနာတွေသုံးခဲ့တဲ့ဆိုတော့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့အပြင်းထန်ဆုံးအသေးစိတ်တင်ပြတဲ့စီရင်ခံစာအပေါ်အပြန်ပြန်လည်လည်သုံးသပ်နေကြပါလေ။အမေရိကန်ပြည်ထောင်စုရဲ့အရေးကြီးဆုံးနိုင်ငံရေးခန်းနားတစ်ခုဖြစ်တဲ့သမ္မတကျန်းသစ္စာချိန်ဆိုဝဲကျင်းပပြီးငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်ပြင်ဆင်နေပါပြီ။ရုရှားသမ္မတဗလာဒီမီယာပူတင်ကဒေါ်နယ်ထရန့်ရွေးကောက်ပွဲမှာနိုင်ရအောင်စိုက်ဘာထိုးပေါက်မှုတွေလုပ်ဖို့ညွှန်ကြားခဲ့တဲ့ဆိုတဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့စီရင်ခံစာနဲ့ပတ်သက်လို့လည်းတုံ့ပြန်ပြောဆိုချက်တွေကိုဆက်ပြီးကြားနေရပါတယ်။သမ္မတဘရက်ခူဘားမားကတော့အစီရင်ခံစာနဲ့ပတ်သက်ပြီး ABC ရုပ်သံကိုအခုလိုပြောပါတ
ယ်။ The report is very clear. Number 1.
အစီရင်ခံစာကတိတ်ကိုရှင်းပါတယ်။ပထမတစ်ချက်ကရုရှားဟာရွေးကောက်ပွဲလုပ်ငန်းစဉ်ကိုနှောက်ယှက်ဖို့ကြိုးစားခဲ့တယ်။စိုက်ဘာနီးနဲ့ hack လုပ်တဲ့ထိုးဖောက်တာကနီးလန်းတစ်ခုပါ။ရွေးကောက်ပွဲရလဒ်သူတို့ဘာဖြစ်စေချင်ခဲ့တယ်လဲဆိုတာရှင်းပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းရေးကိစ္စမှာပြည်ပအစိုးရတွေရဲ့ဝင်ရောက်ခြေလှယ်နိုင်စွမ်းကိုသူ့အနေနဲ့ရှော့တွက်မိခဲ့တယ်လို့လည်းသမ္မတဥပမာက ABC ရုပ်သံကိုပြောပါတယ်။ရုရှားနိုင်ငံအနေနဲ့ဝင်ရောက်နှောက်ယှက်ဖို့ရွေခဲ့တဲ့အတိုင်းလှုပ်ဆောင်သွားခဲ့တဲ့အကြောင်းသူက ABC ကိုပြောသွားခဲ့တာပါ။ဒီကလေးတော့ကြောင့်ဒီကပဲထောက်လိုင်းရေးအဖွဲ့ရဲ့စီရင်ခံစာကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လက်ခံရယူပါတယ်။ဒီစီရင်ခံစာကိုထရန့်လက်ခံလက်မခံသူ့ရဲ့ကြီးတန်းကြံပေးကယ်လီအန်ကောဝေးကိုမေးကြည့်တဲ့အခါမှာရုရှားဘက်ကသူတို့လှုပ်ရှင်သူတို့အနိုင်ရလိုက်တာမဟုတ်ဘဲထရန့်အနေနဲ့ဘောင်ထဲကနေရွေးကောက်ပွဲကိုမျက်မှတ်တာအနိုင်ရခဲ့တာဆိုပြီး MBC ရုပ်သံကနေတုံ့ပြန်ပြောဆိုပါတယ်။ဒေါ်နယ်ထရန့်ကိုယ်တိုင်ကလည်းစိုက်ဘာ hack လုပ်တာကြောင့်ရွေးကောက်ပွဲရလဒ်အပေါ်မှာသိရောက်မှုရှိတယ်ဆိုတဲ့အထောက်အထားမတွေ့ရတဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးပါတယ်။ပြည်ခဲ့တဲ့ဘက်ကသက်သေထွက်ဆိုခဲ့တဲ့ထောင်လိုင်းရေးကြီးကဲတွေကလည်းရုရှားရဲ့လုပ်ရက်ကြောင့်မဲရည်အတွက်မဲရလည်းပြောင်းလဲသွားခဲ့တာမျိုးတော့မရှိဘူးလို့ဆိုပါတယ်ရုရှားဘက်ကဟက်ကလုတ်တာကြောင့်အမေရိကန်နိုင်ငံသားတွေရဲ့မဲပေးပုံအပေါ်မှာဩဇာလွှမ်းမိုးမှုရှိမရှိဆိုတာကိုတော့သူတို့အတိအကျမပြောနိုင်သေးဘူးလို့ဆိုပါတယ်လောလောဆယ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ရုရှားကြားဆက်ဆံရေးကောင်းအောင်လုပ်မယ်ဆိုတဲ့ဒေါ်နယ်ထရန့်ရဲ့ဂရီးပေးပြောဆိုချက်တွေကရုရှားအပေါ်မှာရည်ယူရေးပါတီကြီးနေရဆုံးရဲ့ကြိုးပမ်းမှုတွေကိုအရာမထီအောင်လုပ်လိုက်တယ်လို့ဖြစ်နေတယ်ဆိုပြီးဝေဖန်ပြောဆိုနေကြပါတယ်ဒီမိုကရက်ထဲလွတ်တော်အမရစ်ချတ်ဘလူမန်သဲလ်ကအခုလိုပြောပါတယ
် There is no question none
ရုရှားဘက်ကထိုးနှက်ပြီးသတင်းချက်လက်တွေခိုးယူတာဒါဝိုအသုံးချပြီးအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ခဲ့တာဒါဝိုမင်းကွန်းထုတ်စရာလုံးဝမရှိပါဘူးကျွန်တော်အနေနဲ့ပုံပြီးပြင်ထန်တဲ့အရေးယူမှုတွေပြဋ္ဌာန်းဖို့လိုပါတယ်
Republican ထဲလွတ်တော်အမတ် Lindsey Graham ကလည်းအခုလိုပြောဆိုပါတယ်
There is no doubt the Russians did this.
ရုရှားဘက်ကလုပ်ခဲ့တယ်ဆိုတာတန်တရားမရှိပါဘူး။ဒါပေမဲ့နောက်တစ်ခါမှအီရန်ဒါမှမဟုတ်တရုတ်နိုင်ငံကလုပ်တာမျိုးလည်းကြုံရလာနိုင်ပါတယ်။အခုဒီမိုကရက်တွေအလုပ်ခံရတယ်။ဒီတစ်ခါဒါကိုမဟန်တားနိုင်ရင်နောက်တစ်ခါ Republican တွေအလုပ်ခံရနိုင်ပါတယ်
။ရုရှားနိုင်ငံဘက်ကတော့ online ကနေ hack လုပ်ပြီးရွေးကောက်ပွဲရလဒ်ပေါ်မှာဩဇာလွှမ်းမိုးဖို့ဒီမိုကရက်တစ်ပါတီရဲ့သတင်းတွေကိုလူသိချင်းကြထုတ်ပေါ်ခဲ့တဲ့ဆိုတာမဟုတ်တဲ့အကြောင်းတခြားလုံးညင်းဆိုနေသေးဖြစ်ပါလိမ့်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ရပါပြီရှင်။
င်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့ပညာရေးကိစ္စပါပညာရေးကိစ္စဆိုတော့ဒီနေရာမှာအလင်းတင်လို့ပြောရရင်ကျွန်တော်တို့သောတာရှင်တွေကျွန်တော်တို့စီကိုဆွေးနွေးတဲ့လူတွေကကြံတဲ့နိုင်ငံရေးတို့ခက်ဆက်ဆက်အကြောင်းအရာတို့ဆိုရင်အတော်လေးစိတ်ဝင်စားပြီးတော့ဆွေးနွေးကြပါတယ်ပညာရေးဆိုတော့သိပြီးတော့စိတ်ဝင်စားကြဖို့မပေါ်ပါဘူးဆွေးနွေးခြင်းတဲ့လူနေပါတယ်ထားပါတော့လေကျွန်တော်တို့ပင်နယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှစ်ယောက်ရှိပါတယ်တူဦးကတကုံတက္ကသိုလ်ဆရာဆာမများသမဂ္ဂရဲ့ဥက္ကဋ္ဌဒေါက်တာအာကာမိုးသူပါနောက်တူကတော့ပညာရေးပြင်ပြောင်းလို့ရနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အတွင်းမှုအဖွဲ့ဝင်ဒေါ်သူသူမတို့ဖြစ်ပါတယ်မင်္ဂလာပါခင်ဗျာကျေးဇူးတင်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့ပညာရေးပြင်ပြောင်းလဲမှုဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပြီလဲဟာလာအနိုင်ဆုံးအဆင့်တဘာကိုရင်ပေါင်တန်းနိုင်တဲ့အဆင့်ကိုထားလိုက်အောင်ကိုအိနေချင်းနိုင်ငံတွေနဲ့ရင်ပေါင်တန်းနိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ကြီးရွယ်ပြီးတော့တကယ်ပဲထိရောက်တဲ့မူဝါဒနဲ့အကောင့်တွေပေါ်တာတွေရှိနေပြီလားဒါကိုအဓိကကျွန်တော်တို့ဆွေးနွေးဖို့ပါမြန်မာပညာရေးဘယ်လဲပါလဲပေါ့ခင်ဗျာဆိုတော့ဒီကနေ့ဆွေးနွေးမယ့်အထက်မှာဒီပညာရေးပြင်ပြောင်းလဲရေးလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့အရင်ကဗမာနိုင်ငံလုံးဆိုင်ကျောင်းသားသမဂ္ဂများအဖွဲ့ခေါင်းဆောင်ဒူးဖြစ်သူမဖြစ်အောင်လည်းရှိပါတယ်ကျန်ဆွေးနွေးမယ့်တော်တော်ရှင်ချူလည်းရှိပါတယ်ကျွန်တော်တို့စီကို Facebook ကနေပြီးတော့ message ပို့ဆွေးနွေးကြတဲ့တော်တော်ရှင်တွေကတော့ငကိုအတိုင်းပါပဲတက်တက်ကြွကြွစိတ်ပါလက်ပါနဲ့ဆွေးနွေးထားသလိုအထက်တန်းပြကျောင်းဆရာဒူးကလည်းပဲသူကိုယ်တိုင်တွေ့ကြုံခန်းစားနေရတာကိုစာရှည်ကြီးရေးပြီးတော့ဆွနေထားပါတယ်ဆွနေထားချက်ကတော်တော်ကောင်းပါတယ်အကုန်ဖတ်မပြနိုင်ရင်လည်းတတ်နိုင်တယ်လို့ကျွန်တော်ဒီစာနှစ်ပတ်သက်လို့ပဲပြောပြပါပါမယ်ဆိုတော့ပထမဦးဆုံးဒေါက်တာအာကာမိုးသူခင်ဗျာဆရာတို့ကဒီပညာရေးပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ပါဝင်လှုပ်ဆောင်နေတဲ့အခါကျတော့လက်ရှိပညာရေးပြင်ပြောင်းလဲအခြေအနေကဘယ်အခြေအနေမှာရောက်နေပါပြီလဲဆရာအရင်ဆုံးဆွနေပါ။အ
ဲအခုချိန်လေးကျွန်တော်တို့သုံးသပ်ကြည့်တဲ့အခါမှာလေလောလောဆယ် strategic plan လို့ခေါ်တဲ့အပိုင်းကိုပဲဆွဲထားတဲ့အချိန်ကာလလိုပဲတတ်မှတ်တယ်ပေါ့နော်။ကျွန်တော်တို့ကျန်တဲ့အပိုင်းယာရီနဲ့ပတ်သက်ပြီးတော့ဟိုအချို့ယာရီတွေလို့ရှိရင်တိကျပြတ်သားတဲ့ဟိုမူဝါဒပြင်ပြောင်းတဲ့မျိုးလို့မရှိသေးဘူးလို့ကျွန်တော်တို့ခံမှန်းလို့ရတယ်။ဟိုပါကြတယ်ဆိုလို့ရှိရင်ပါချုပ်တွေပါမောက်ခတွေစီကိုတိကျပြတ်သားတဲ့ဟိုပြင်ပြောင်းတဲ့မျိုးတွေ reform ဆန်တဲ့ democracy ဆန်တဲ့ပညာရေးစနစ်မျိုးအမရောက်ရှိလာသေးဘူးလို့တော့ရောလို့စခံမှန်းလို့ရပါလားခင်ဗျာ
ဟုတ်ကဲ့ဆိုတော့အစိုးရအဖွဲ့ပေါ့ဒီအစိုးရအဖွဲ့တက်လာတာကျွန်တော်တို့တစ်နှစ်နီးပါးပေါ့လေတစ်နှစ်နီးပါးတင်းတော့မပြည့်သေးပါဘူး6လကျော်ကျော်10လဖြစ်လာတဲ့အချိန်မှာပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့တိတိကျကျခခိုင်မာမာလုပ်နေတာဘာမှမရှိသေးဘူးလားဆရာ
အဲတိတိကျကျခခိုင်မာမာနဲ့ပတ်သက်ပြီးတော့မှသူကအင်္ဂလိပ်ရှားပြနိုင်ကြရတော့ကျွန်တော်တို့ဒီမှာမရောက်လာသေးဘူးလို့ပြောလို့ရပါတယ
်။ဟုတ်ကဲ့
ဒါတော့လေဆိုလို့ရှိရင်ဒီဆရာဆရာမတွေရောခန့်ကန်တာရောကျန်တဲ့ခန့်ကန်တာရောကဟိုတိကျတဲ့ PR တွေဟို CR တွေဟိုမရှိသေးဘူးဆိုပြီးတော့မှပြောလို့ရတယ်မနော
်။ဟုတ်ကဲ့။
ဒါကြောင့်လေဆိုလို့ရှိရင်ရင်ကာလကချက်မှတ်ခဲ့တဲ့ပြောမယ်ဆိုလို့ရှိရင်ဒီဆိုတာလက်ချက်ကချက်မှတ်ခဲ့တဲ့ပညာရေးမူဝါဒအတိုင်းပဲဆက်လက်လုပ်နေနေတယ်လို့ကျွန်တော်တို့ခံမှန်းလို့ရတယ်။ဒါကြောင့်လို့ရှိရင်ကျောင်းထဲမှာရှိတဲ့ဟိုလည်းကိုဘုံမှန်တိုင်းလှုပ်ဆောင်မှုတွေကအရင်ဆိုးရလက်ထက်ကလှုပ်ဆောင်မှုတိုင်းပဲမတင်မတေးလုပ်နေတာကြီးရရှိတယ်။ဘာလို့ဆယ်ဆယ်မတွေကို PR ပေးတယ်၊နောက်ပြီးတော့ duty တွေစောက်ခိုင်းတယ်။နောက်ပြီးတော့မှစတင်ကြမ်းမှုစနစ်မှာပြောမယ်ဆိုရင်ဝေဝါမှုတွေထူရတယ်ရှိတယ်။နောက်ပြီးတော့ဟိုဘာတွေဟိုထူးထူးခြားခြားရပ်တန့်သွားလဲဆိုလို့ရှိရင်နိုင်ငံတကာနဲ့လက်မထိုးတာတဲ့ MOU တွေကအကုန်လုံးဆက်လာရပ်တန့်သွားလဲဆိုတဲ့အချက်တွေဖြစ်လာတယ်။နောက်ပြီးတော့နိုင်ငံသားမှအရင်ကာလကစီနေဝရတဲ့ရောက်ခဲ့တဲ့ဟာကိုရှိသက်တာတဲ့သူပို့ပြီးတော့မှတင်းကျပ်တဲ့ကြီးကြီးမှုတွေလုံလာတဲ့ဟာတွေမျိုးတော့ဖြစ်တဲ့ခါမှာဒီမိုကရေစီဆိုးရရဲ့တင်းတန်းတရက်ကိုသူစိုးရိမ်မကင်းဆက်ကြမှာအများစုဖြစ်နေတယ်ဆိုတဲ့အချက်ကတော့ဟိုစဉ်းစားရဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါ်သူသူမာတို့ကရောဒေါ်သူသူမာတို့အင်အန်ဒီယာကနေပြီးတော့ဒီပညာရေးပြည်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒေါ်သူသူမာတို့တနိုင်ငံလုံးမှာဆွေးနွေးပွဲတွေလုပ်တဲ့စာရန်တွေထုတ်တဲ့ကျွန်တော်တို့မူဝါဒရေးရအကြံပြုချက်တွေလုပ်တယ်ဒေါ်သူသူမာဒီနေ့အဲ့ဒီလှုပ်ထားတဲ့ဟာတွေအရာထင်နေပါပြီလား
ဟုတ်ကဲ့ဆရာခုနကဆရာအကလည်းပြောရပေါ့နော်ဆိုလက်ရှိဒီပညာရေးပြည်ပြောင်းလဲမှုကြောင်းလဲမှုပါပေါ့နော်ဆရာအခု2015မှာဒီကျောင်းသားရေးဒီမိုကရေစီပညာရေးလှုပ်ရှားမှုပြီးမှကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့2015ဥပဒေကိုပြဋ္ဌာန်းတယ်ပေါ့နော်ဆရာအဲ့တော့အဲ့ဒီဒီဆိုတဲ့လက်ထက်မှာလည်းဒီဥပဒေအောက်ကနေပဲထွက်လာတဲ့ခုနဆရာကပြောသွားတယ်ကျွန်တော်တို့ဒီ2016 2017 9နှစ်တာမဟာဗျူဟာပညာရေးစီမံကိန်းဆိုတော့ထွက်လာတယ်ဆရာဒါပေမဲ့အဲ့ဒီဟာကဘာလဲဆိုတော့ဆရာဟိုလက်ရှိကျွန်တော်အစိုးရတက်လာတဲ့ခါမှာကျွန်တော်တို့နားလည်လိုက်တာအစိုးရတက်ကတိုင်းပြည်ထူထောင်ရေးကိုဒီငင်းငင်းရေးဆွေးနွေးပွဲငင်းငင်းဒီဆောက်ပွဲတွေကနေတစ်ဆင့်ကျွန်တော်တို့ဖေဖော်ဝါရီပြည်ထောင်စုတည်ဆောက်ရေးကိုလုပ်နေတဲ့ကာလပေါ့အဲ့ဒီကာလ မာကျွန်တော်တို့ဒီပညာရေးပြည်တွင်ပြောင်းလဲကရှုထောက်ကနေကြီးလာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခုဒီ2015ကနေပြတ်ထန်းလိုက်တဲ့ဥပဒေအောက်ကနေဆွဲထားတဲ့ဒီမဟာဗျူဟာပညာရေးစီမံကိန်းကြီးကကျွန်တော်မကွက်လဲချက်တွေအမြင့်ပွားစရာအများကြီးရှိတယ်ဆရာအဲ့ဒါကြီးကျွန်တော်တို့ဆွေးနွေးဖို့လိုတယ်ဆရာဆိုလိုချင်တာကဆရာဒီခုန2015ပညာရေးဥပဒေအောက်ကနေထွက်လာတဲ့အချိန်မှာကျွန်တော်တို့ခုနပညာရေးလွတ်လပ်ခွင့်လို့ကျွန်တော်တို့ဒီလူမှုရေးတရားမျှတမှုနောက်ကိုယ်ပိုင်ပြဋ္ဌာန်းမှုအထူးသဖြင့်တော့ကျွန်တော်တို့ဒီဖေရီပြောင်စုနဲ့တိုက်ညီတဲ့ပညာရေးဥပဒေတစ်ခုဟိုဖြစ်ဖို့အတွက်အာမခံချက်တွေဒီနိုင်ငံရေးကတိကဝတ်တွေရှိနေတဲ့ဥပဒေမဖြစ်သေးဘူးပေါ့ဆရာအဲ့ဒါကအဓိကပြဿနာလို့ကျွန်မထင်တယ်ဆရာဟုတ်ဒါကျွန်တော်တို့ဒီချက်ကိုတော့တွေ့ထားရပေါ့နော်ဆရာ
ဟုတ်ကဲ့ခင်ဗျ
အဲ့တော့မတို့ကတော့ဖြစ်စေချင်တာတော့ဆရာဟိုဒီကိစ္စတွေကလေအစိုးရတက်လက်ထက်မတက်ခင်ကာလတော်တော်ကြာကြာတွေကဒီပြဿနာတွေပြဿနာတွေရရှိနေတာဆိုတော့လေအဲ့ဒါယူဒီနေ့ကျွန်တော်အဲ့ပြီးခဲ့တဲ့ကာလတွေမှာရောကျွန်တော်လုံလောက်လောက်ပြည့်ပြည့်စုံစုံနဲ့တကယ်သက်ဆိုင်တဲ့သူတွေနဲ့ကျွန်တော်တို့တပေါင်းစုံရှုထောက်ပေါင်းစံနဲ့တို့ဖြည့်ရှင်းဖို့အခွင့်အရေးတော့ကျွန်တော်ကောင်းမရခဲ့ကြဘူးအဲ့တော့ကျွန်တော်တို့ကအစိုးရတက်လက်ထက်မှာတော့ဒီကွဲလဲချက်တွေကဘာကြောင့်ဖြစ်နေလဲဆိုတာတွေဒီကွဲလွဲနေတာတွေလက်လို့မရှိဘဲနဲ့ကျွန်တော်တို့တတိရှိရှိအဖြေရှာဖို့လိုရဲဆိုတဲ့ဟာတော့ကျွန်တော်တို့အဲဟိုကျွန်တော်တို့သုံးသပ်ထားရပေါ့နော်ဆရာဆိုလိုချင်တာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေမူဝါဒတွေကပြန်လည်သုံးသပ်ဖို့လိုရဲ review လုပ်ဖို့လိုရဲလို့ထင်တယ်ဆရာ
ဟုတ်ကဲ့ခင်ဗျ
ာဒါကကျွန်တော်တို့ဒီရေးချေတည်တဲ့နဲ့ဒီငင်းချမ်းရေးတို့တိုင်းပြည်ထူထောင်ရေးတို့သွားတဲ့နေရာမှာဒီချက်ကတော်တော်အရေးကြီးလာပြီလို့ထင်တယ်ဆရာ
ဟုတ်ကဲ့ဆ
ရာကျွန်တော်တို့ရှိတော့ပါ
ဟုတ်ကဲ့ဆိုတော့ဒီနောက်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကပညာပြည်ပြောင်းလဲလို့ရှောင်းမှုမှာအဓိကဟလာဖြိုးဖြိုးအောင်တို့ဒီဘာကတာကျောင်းသားကောင်းဆောင်တွေလုပ်ခဲ့ကြတယ်အဖမ်းခံခဲ့ရတယ်ထောင်ကြတယ်အချိန်ကြာကြီးနေခဲ့ရတယ်ပေါ့လေထောင်ကြဘူးဆိုရင်တော့မှဆိုတော့ဖြိုးဖြိုးအောင်တို့အဲ့ဒီဒုံးကတောင်းခဲ့တဲ့ပြည်ပြောင်းလဲရေးဆိုင်ရာဖြိုးဖြိုးအောင်တို့ရဲ့တောင်းဆိုချက်တွေကနောက်ဆုံးဘယ်အဆင့်မှာရောက်သွားလဲဖြိုးဖြိုးအောင်တို့ကကိုယ်တိုင်အဖမ်းခံရတယ်ဆိုတော့
ဟုတ်ကဲ့ကျွန်တော်တို့ကဒီမတ်လပေါ့နော်ဒီ2015မတ်လမှာတော့ဖန်တီချင်းတင်ခံရပြီးတော့ဟိုကျွန်တော်တို့ဒီအချင်းကြသွားတဲ့အချိန်မှာပဲနေပြီးတော့မှဒီပညာရေးနေပြီးတော့လွတ်တော်မှာပေါ့နော်ဒီကျွန်တော်တို့ဒီကျွန်တော်တို့တွေသွေးမှောက်ခဲ့တဲ့ပညာရေးဥပဒေကိုပြန်လဲဆွေးနွေးရဲ့ကြားနာပွဲတွေလုပ်တယ်နောက်လွတ်တော်ထဲမှာပဲပြန်လဲဆွေးနွေးပြီးတော့အဲပြန်ပြီးတော့အချို့အချက်အချို့ကိုပြင်ပြီးတော့ပြန်အတည်ပြုတယ်ပေါ့ဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီတင်အောင်လည်းရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီအတည်ပြုထားတဲ့ပညာရေးဥပဒေကိုပြန်ပြီးတော့ဖတ်ကြည့်ရတဲ့အခါကျတော့ကျွန်တော်တို့လူလာတဲ့အချက်တော်တော်များများကဟိုမပါလာတာကိုတွေ့ရတယ်ဟိုဥပမာအချင်းဆိုလို့ရှိရင်ခုနကတော့ဆရာတို့မတ်တူမာတို့ပြောထားတဲ့ဒီပညာရေးလွတ်လပ်ခွင့်ကိုအာမခံချက်ပေးရမျိုးတွေမတွေ့ရဘူးတကူကဘ ഹു ချုပ်ခံမှုလျှော့ချတဲ့ပညာရေးစနစ်ကိုဟိုလုံးလုံးဆက်ပြီးတော့ပေါ့နော်ဘ ഹു ချုပ်ခံမှုလျှော့ချတဲ့ပညာရေးစနစ်မျိုးကျွန်တော်တို့ကတောင်းဆိုပေးမယ်အဲ့တော့လည်းဟိုတတိကျကျဟိုဘ ഹു ချုပ်ခံမှုလျှော့ချတဲ့ပုံမျိုးတွေကိုမတွေ့ရတာမျိုးရှိတယ်။နောက်ဒီအမျိုးကြီးရဲ့ဟိုဖက်ဒရယ်ကိုအခြေခံပဲကျွန်တော်တို့ဘက်ကတောင်းဆိုထားတဲ့အထက်မှာတစ်ထပ်အပါဝင်ဖြစ်တဲ့ဒီမိခင်ပါတော်စကားခြေပြီးပါတော်စကားနှစ်မျိုးကိုကျွန်တော်တောင်းဆိုထားပေမဲ့လည်းဟိုပါတော်စကားသုံးမျိုးစနစ်ကိုတောင်းဆိုထားပေမဲ့အဲ့ဒီချက်တွေလည်းမပါလာဘူး။ဆိုတော့နောက်ဒီကြီးရဲ့ကျောင်းသားသမဂ္ဂဆိုတဲ့ခန့်ခန့်နာမှာလည်းကျွန်တော်တို့ဒီကျောင်းဒီလို့ဒီဥပဒေထဲမှာတော့ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းခွင့်ရှိကျောင်းသားသမဂ္ဂတွေဖွဲ့စည်းခွင့်ရှိတယ်ဆိုတော့အကြောင်းတော့ပါတယ်ဒါပေမဲ့လည်းခုနကပြောသလိုဒီတက္ကသိုလ်အဥပဒေအောက်မှာပဲဖွဲ့စည်းပြုရှိတယ်အခုချိန်ထိတက္ကသိုလ်အကလည်းတော့အငင်းပွားပေါ်ရဲ့အများကြီးနဲ့ဟိုပြဿနာတက်နေရောပေါ့နော
် sorry
တောင်းတသမကကိစ္စရေးအစကိစ္စတော်တော်များများကဟိုကျွန်တော်တို့ဟိုတကယ်ကိုအမှတ်တကျရှိရပုံစံမျိုးမဟုတ်ဘဲနဲ့ဒီအရှင်ဥပဒေကိုပဲပုံစံတချို့ပြောင်းပြီးတော့ပြန်ပြီးတော့အတည်ပြုသွားတာပါဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်မဖြစ်ဘူးပေါ့ကျွန်တော်တို့ Facebook ကနေပြီးတော့ပို့ပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်တချို့ကျွန်တော်တို့တော်တော်စေဖတ်ပြပါဦးမယ်ခင်ဗျာဆိုတော့နက်လောက်ရေးတချို့မှတ်ချက်လေးတွေဖတ်ပ
ြဟုတ်ကဲ့ရှင်ပထမဆုံးတစ်ယောက်ကတော့မြမပညာရေးတိုးတက်ရန်နဲ့ပုဂ္ဂလိကပညာသင်ကျောင်းတွေများဖွင့်နိုင်ဖို့လိုပါမယ်လို့ရေးပါတယ်ရှင်နောက်တစ်ယောက်ကတော့အထက်ကတော့မူရေစီကန်းတွေနီလန်းတွေမျိုးစုံအောင်ကြားနေရပါတယ်ဒါပေမဲ့မူပြတွေထဲအကြီးအချင်းပြေဝါသူနဲနေသေးတယ်ထင်တယ်ဘာကြောင့်ဒီလိုပြောရတာလဲဆိုတော့တောနယ်မှာလေတန်းအောင်ကကို့နာမည်ကိုမနေရေးနေရသူတွေတွေ့နေရသေးတယ်တဲ့ဗမာစာနဲ့ရေးတာကိုပြောတာပါမေခွန်ပေးအဖြေပေးထားတာကိုနောက်နေ့ဆက်မပွဲဆိုပြီးတော့ဖြင်းနေတာလဲတွေ့နေရတော့မှဗမာစာရေးတာကိုတင်မုံဘော်ကနေတလုံးချင်းကြည်ရေးနေရတဲ့တုံးတန်းလေးတန်းတွေလည်းရှိနေပါတယ်ကြောင်းထွက်ပြီးရင်ဘယ်အတန်းနဲ့ပဲဖြစ်နေပါစေစဖတ်တဲ့အချင်းပါသွားတဲ့ဆက်လက်လေ့လာခြင်းစိတ်ပါသွားတဲ့ပညာရေးစနစ်လောက်တော့ဖြစ်တင်ပါတယ်တဲ့သိချင်စိတ်တတ်ချင်တဲ့စိတ်ကိုနိုးစွာပေးလိုက်တဲ့ကြောင်းပညာရေးမျိုးဖြစ်ပါမှအဆင်မြင့်လာမယ်လို့ယူဆမိကြောင်းပါတဲ့ပြီးတော့နောက်ထပ်တူရေးထားတာကတော့ပညာရေးကတော့တိုးတက်ပါတယ်စုံကြီးပွဲတော့ကိုစုမရတဲ့ကလေးမတက်ရဘူးတဲ့မကြဖူးပါဘူးလို့ရေးထားပါတယ်ရှင
်ကျေးဇူးတင်ပါတယ်နန်းလောဒီဆွေးနွေးချက်တွေကိုကျွန်တော်ဖတ်ကြည့်တဲ့အခါကျတော့ ဒီပညာရေးခြေအနေနဲ့ပတ်သက်ပြီးတော့အားရစရာဘာမှရေးထားတာကျွန်တော်မတွေ့ပါဘူးခုနကျွန်တော်ပြောတဲ့ထက်တန်းကျောက်ဖြူမျိုးနယ်ကထက်တန်းမြတ်ဆရာဦးဆိုးလင်းဦးရဲ့စာရှိကြီးတဲ့မှာဆိုရင်ပထမစာကျောင်းမှာကတည်းကလက်ရှိမြမပညာရေးအစီအစဉ်တွေဟာနာရာရှိရောဂါကိုစင်မီလိုနဲ့ကုတယ်လို့သာပြောကြမှာတဲ့အောက်ခြေရဲ့အတန်းနဲ့ခန်းစားချက်တွေကိုဘယ်တော့မှဂရုစိုက်ပုံမပေါ်တဲ့ဝန်ကြီးဌာနတွေထုံးစံအတိုင်းရေဘူးပေါက်နဲ့ရေပါအောင်ခတ်ခိုင်းတဲ့ဆရာနာရှင်စနစ်ရဲ့အငွေ့အသက်ထင်ကြံရစ်ဆဲလို့မြင်မိပါတယ်တဲ့ဒါဒီနေ့ဒီချိန်ကိုဒီအထက်တန်းမှကျောင်းဆရာကရေးထားတာပါဆိုတော့ဆရာဒေါက်တာအကမိုးသူအစိုးရကဆရာတို့မသိပဲနဲ့ပညာရေးပြင်ပြောင်းလဲရေးကိုကြိတ်ကြက်ပြီးတော့များလုံနေတာများဖြစ်နေမလားဘာမှပညာရေးနဲ့ပတ်သက်ပြီးတော့ဘာမှမကင်သေးဘူးဆိုတော့ဆရာတို့မသိပဲနဲ့များတခြားအကြံစီကြီးတွေကြံစီနေတာများမဖြစ်နိုင်ဘူးလားဆရာ
ကျွန်တော်တို့လေဟိုလေ့လာကြည့်တဲ့အခါမှာလေသူတို့ National Strategic Plan ဆိုပြီးတော့မှထွက်တယ်ပေါ့နော် National Education Strategic Plan ပေါ့ဟိုမြို့သားပညာရေးမှပြောအစီအမံကိန်းဆိုတာဟာတော့သူတို့ထွက်တယ်အဲထွက်ပြီးတော့အစီအမံကိန်းညတော့ဟိုမှပြော1 2 3ဆိုပြီးတော့မှပုံစံနဲ့ဘာတွေအကျိုးရလဒ်ရှိမလဲဆိုပြီးတော့ဒီမှာ result နဲ့တော်တော်များကိုလောက်တဲ့အစီအမံကိန်းတွေတော့ဆွဲထားတာမျိုးတွေ့တွေ့တယ်ပေါ့နော်ကျွန်တော်ပြောချင်တာကတော့ဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကအနာကိုထုတ်ပြဖို့လိုတယ်လို့မြင်တာပေါ့နော်ခုနကတော့ဟို Facebook မှာရှိနေတဲ့အတိုင်း diagnostics ပေါ့ဥပမာယောဂလက္ခဏာကိုကျွန်တော်တို့ကဟိုသိဖို့လိုတယ်ပညာရေးပြုပြင်ပြောင်းလဲမှုမှာယောဂလက္ခဏာရှာတဲ့ခြင်းကအငြင်းကြီးကြီးတယ်လို့ကျွန်တော်တို့သုံးသပ်တယ်ဟိုအရှင်းရှင်းရနေပြီးတော့မှသူကဝန်ကြီးအကြိုက်တို့ယူကြီးအကြိုက်တို့ဆို report ဟိုအရှင်းရှင်းကိုအမှားတွေတင်ခဲ့ကြတဲ့ခါတွေကဟိုအပြစ်ပေးခံရမှဆိုလို့အရင်းယူခံရမှဆိုလို့နာမည်ပြည့်မှာဆိုလို့နေပြောင်းမှာဆိုလို့ဆိုတဲ့အရာတွေ PR တွေနဲ့ဟို report တွေကိုရေးတဲ့အခါမှာလူကြီးကြိုက်ရေးခဲ့ကြတာလည်းများတယ်ပေါ့နော်အဲလူကြီးကြိုက်ရေးခဲ့ရတဲ့အရာတွေကနေပြီးတော့မှကျွန်တော်တို့ကျောင်းသူကျောင်းသားတွေရောဒီ education sector တစ်ခုလုံးကိုအလပိတင်းစ်လို့ခေါ်တဲ့ဘာကောင်ဖြစ်စီတယ်လို့ကျွန်တော်တို့သတ်မှတ်တယ်။ဘာကြောင့်လဲဆိုပညာရေးအကုန်လုံးကိုကျွန်တော်သုံးသပ်ကြည့်တဲ့အခါမှာပညာရေးကဟိုမြန်မာနိုင်ငံရဲ့လူကြီးငါးပုံတစ်ပုံ၄ပါးလောက်ကိုပညာရေးတက်နေတဲ့သဘောတဘောရှိတယ်လို့ပညာရေးကိုလေ့လာလိုက်ရတဲ့သဘောတဘောရှိတယ်လို့သတ်မှတ်လို့ရတယ်။အဲဒီတစ်ခုပညာရေးစနစ်တစ်ခုအထိုင်မွှားတာနဲ့ဟိုအကုန်လုံးပြောမယ်ဆိုလို့ရှိရင်ငါးပုံတစ်ပုံတော့လူကတိုက်ရိုက်ထိပြီးတော့မှကျန်တဲ့ sector တွေကဟိုအင်ဒါရိုက်ထိတယ်လို့ကျွန်တော်သတ်မှတ်လို့ရတယ်လ
ေ။ဟုတ်ကဲ့
ဖြစ်တယ်ပေါ့နော်။ဒီတော့ diagnostics ရှာတဲ့ခါမှာပြကြပြတာတဲ့ဟိုခါရီယာပြုပြင်ပြနေတာပြီးပြင်းပြင်းထန်ထန်အကြောင်းအရာတွေကိုမှန်တိုင်းထုတ်ပြတဲ့အခါကိုလက်ခံဖို့လိုတယ်ပေါ့နော်။ကျွန်တော်နမူနာတစ်ခုပြောပြမယ်ဆိုရင်ဘိတ်တက်ကူတူမှာတစ်ခါတော့ကျွန်တော်ကြုံခဲ့ရတဲ့အခါမှာသူကတုံးတရာခိုင်နှုံးကိုအကြောင်းတရာဆစ်ဆီးတယ်။အကြောင်းတရာခိုင်နှုံးကိုဆစ်ဆီးတဲ့အခါမှာသူကဒီဟိုတောင်ဝင်ရှိတဲ့သူတယောက်ကဗာကြီးလဲဆို80ရာခိုင်နှုံးဆိုပြီးတော့မှအကြောင်းတက်တဲ့ရာခိုင်နှုံးကစောစောစီးစီးဆိုလို့ရှိရင်တောင်းတရဲ့မရောက်လာတတ်ဘူး။နေဝေးဆိုတော့လေ80ရာခိုင်နှုံးရင်းကောင်းနေတူတယ်ဆို80ရာခိုင်နှုံးရေးလိုက်တယ်။ရေးလိုက်တဲ့အခါမှာထွက်ချီလာရေးရတယ်။အဲတောင်ဝင်ရှိတဲ့သူကပါကြလို့ဆိုလို့ရှိရင်ကျန်တဲ့တက္ကသိုလ်ကျောင်းတွေကတရားရခိုင်လုံးတက်တယ်တဲ့ဟိုဘိတ်တက္ကသိုလ်နဲ့စစ်တက္ကသိုလ်ကရှေ့တရားခိုင်လုံးပဲဖြစ်နေလို့ပါဆိုပြီးတော့မှထွက်ချေလာရေးခိုင်နေ
ဟုတ်ကဲ့ဆရာ
ပါကြတရားရခိုင်လုံးမတက်တာလဲဆိုပြီးတော့အဲ့ဒီပြဿနာတွေကအခုချိန်ကြီးအဲ့အမှားတွေဖြစ်နေသေးဖြစ်နေသေးတယ်ပါကြတောင်းဝန်ရှိတဲ့သူတွေကဟိုဖြည့်ရှင်းနဲ့တောင်းလိုက်တာတွေသူကလိတ်တက်အောင်လိတ်ကြပေးလိုက်တဲ့လူငဲရန်ဖြစ်ဖြစ်နေတတ်တယ
်ဟုတ်ကဲ့
အဲ့ဒါကိုအမှန်တရားကိုလက်ရှိချိန်ကြီးကိုလက်ခံဖို့ ਨੇ လက်ရှိချိန်မှာဘာကုစားမလဲဆိုတဲ့အချက်ကိုသိပြီဆိုလို့ရှိရင်ကျွန်တော်စလို့ရတယ်လို့မြင်တယ်သူတို့ဆွေးနွေးပြောကောင်း190တကြိမ်လောက်မှလုပ်ထားတယ်လို့ပြောတယ်ဒါနဲ့အချို့အချက်လက်တွေကကြတော့ဟိုပြီးခွင့်မရဘူးတကယ်တမ်းကောက်တယ်ပုံနေတဲ့ဆရာဆရာမတွေပြီးခွင့်ရတဲ့နော်ဟုတ
်ကဲ့ဆရ
ာလုပ်တာပဲပြီးပြီသူတို့ကောက်တယ်ပုံနေတာပဲပြီးတကယ်တမ်းလက်ငယ်လက်တွေမှာလုပ်နေတဲ့ဆရာဆရာမလုံးဝပြီးခွင့်မရတဲ့ပြဿနာတွေကိုဟိုခီရုပ်ပေးတင်တယ်လို့ကျွန်တော်တို့အဲ့လိုတုံ့ပြန်တာ
ဟုတ်ကဲ့ဒေါ်သူသူမာရူ NNER အနေနဲ့အခုအစိုးရအသစ်တက်ပြီးတဲ့အစိုးရအသစ်အုပ်ချုပ်စပြီးတော့တက်လာပြီးတဲ့နောက်ပိုင်းမှာ NNER ကအစိုးရအသစ်ဝန်ကြီးဌာနကိုဆက်သွယ်တာဒါမှမဟုတ်အစိုးရအသစ်ဝန်ကြီးဌာနဘက်ကဆက်သွယ်လာတာအဲ့လိုမျိုးတွေဆက်သွယ်တာတွေပြောတာဆိုတာထိတွေ့တာတွေရှိပြီလားတော်သူသူမှာ
ဟုတ်ကဲ့ဆရာအခုတိတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ NNER ကလွန်ခဲ့တဲ့3လလောက်ပေါ့ကတည်းကပေါ့နော်ကျွန်တော်တို့ဒီပညာရေးဝန်ကြီးဌာနနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့ဒီပညာရေးဆိုင်ရာအဲတိစားရက်ဒီရတနာတွေအတူတကွပေါ့နော်အဲဆွေးနွေးကြပါတယ်ပေါ့ဆိုပြီးတော့ကျွန်မတို့ဒီပညာရေးဝန်ကြီးဌာနကိုစာဟိုတင်ပြပြီးတော့တောင်းဆိုခဲ့တာပေါ့ဒါပေမဲ့ပညာရေးဝန်ကြီးဌာနကတော့ကျွန်မတို့ဒီနေ့ကြည့်တော့တွေးဖို့အတွက်အကြောင်းပြန်ထားမှာမရှိပါဘူးကျွန်မတို့အနေနဲ့လက်တလောဆွေးနွေးရရင်ရှည်အတွက်ဆွေးနွေးရမယ့်အရာတွေလက်တလောဆွေးနွေးရမယ့်အရာတွေကိုလည်းအဲ့ဒီပေးဖို့တဲ့စာထဲမှာဟိုတပါးတည်းကျွန်မတို့ကိုပြပြီးတော့ဆွေးနွေးခြင်းအကြောင်းတော့ကျွန်တော်ပို့ခဲ့ဥပါရစေဟု
တ်ကဲ့ဒါပေမဲ့
ခုထိတော့မဆွေးနွေး
ဆွေးနွေးတဲ့အဆင့်ကိုမရောက်သေးပါဘူးဆရာ။ဒါကြောင့်ခုနကကျွန်မပြောထင်မှာပါကျွန်တော်တို့ဒီပညာရေးကခုနကထွက်လာတယ်ပေါ့နော်ဆရာ။ဥပဒေတွေဒီမဟာဗျူဟာစီမံကိန်းတွေထွက်တယ်။စာအုပ်ထဲမှာအများကြီးချက်တွေပါတယ်ဆရာ။ကဏ္ဍပေါင်းစုံမှာဘယ်လိုပြုပြင်မယ်ဘယ်လိုနည်းလမ်းနေနဲ့ကောင်ထည့်ဖို့မယ်ဆိုတာပါတယ်။ဒါပေမဲ့လက်တွေ့ ground ပေါ့နော်တကယ်တကယ်လက်တွေ့လုပ်ကင်နေတဲ့သူတွေဈာထဲမှာတော့ခုနဆရာအကလည်းပြောတယ်ဒီမှာကျွန်တော်မာရောပါမုခ္ခတွေပါချုပ်တွေပါဈာထဲမှာတော့ဘလို့မှဒီပညာရေးအကြောင်းလေးကိုမနေ့ကဥတီထဲမှာဒီမိုကရေစီစံရင်းစံညွန်းကိုဟိုပါပေါ့နော်ဥတီရဲ့အဲ့ဒါမျိုးအကြောင်းလေးတွေကိုသူတို့မတွေ့ဘူးလို့ပြောတော့အဲ့ဒီဟာဟိုကဟိုမှာကျွန်မထင်တယ်ကွဲလွဲနေတာကြီးကျွန်မတို့ရှိအဲ့တော့ကျွန်မမှာအယူဆမတူတဲ့သူတွေဟိုပေါ့နော်ကျွန်မတို့လေဘာကြောင့်အယူဆမတူလဲဆိုတာကိုလေအယူဆမတူလို့လစ်လူမရှိဘဲနဲ့ကျွန်မတို့အတူတူကဆွေးနွေးဖို့တော့အချိန်တန်ပြီပေါ့နော်ကျွန်မတို့ကတော့အဲ့လိုမျိုးယူဆရဆရာ
ဟုတ်ကဲ့ခင်ဗျာ
ဒါပေမဲ့ကျွန်တော်တို့ခုထိတော့ဆွေးနွေးခွင့်မရသေးပါဘူး
ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းဆွေးနွေးမယ်တော်တော်ရှင်တို့ဖိတ်ခေါ်ပါမယ်သူကတော့နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကိုခိုင်ဆိုးပါကိုခိုင်ဆိုးဆွေးနွေးပါမြန်မာနိုင်ငံရဲ့လက်ရှိပညာရေးဘယ်လိုမြင်ပါသလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်နိုင်ရှိကြည့်မယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံတွေနဲ့နိုင်ရှိကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံကတော့အကောင်းဆုံးနောက်ကျနေတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်88ကပေါ့ကျွန်တော်ကထိုင်းကိုရောက်တယ်။ထိုင်းရယ်ကျွန်တော်ဘင်္ဂလားဒေ့ရှ်ရယ်ကျွန်တော်မလေးရှားရယ်။ကျွန်တော်ရောက်ဟုတယ်အိန္ဒိယရယ်ကျွန်တော်ဒီလေးနိုင်ငံကိုကျွန်တော်ရောက်ဟုတယ်။ဒီလေးနိုင်ငံနဲ့ကျွန်တော်ညှိရှိကြည့်ပြမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာကကျောင်းဆရာတွေကိုလစာမလုံလောက်တဲ့ပေးထားတော့ကျောင်းဆရာတွေကနေပြီးရယ်ဟောတင်ညာရေးကိုသူတို့ကတော်ကလေးတွေကမပြနိုင်ဘူး။ဒါဖြစ်ဆိုရင်နောက်ပြီးကြောင်းမှာတော်ရော်တွေပဲကြားလို့ရှိရင်အများကြီးပိုဆိုးတယ်။အဲဆရာဆရာမတွေကမတော်ဘူး။အဲတော့စပဒေါင်းနဲ့ပြရတာတွေကအများကြီးရှိတယ်။အဲတော့ဟိုထိုင်းဝန်ကအဲ့လိုမဟုတ်ဘူး။လာဇာကိုအစိုးရဝန်ထမ်းတွေထဲမှာနေပြီးရင်သူတို့ကဒီဆရာဆရာမတွေကြားလို့ရှိရင်အစိုးရထဲမှာအဲ့ဒါသူတို့ကအပိုးပေးတယ်။မလေးရှားမလေးကပိုးပေးထားတယ်။အော်ဘင်္ဂလားဒေ့ရှ်မှာကျွန်တော်ကကလေးများရှိတယ်သားတရားနဲ့သမီးတရားရှိတယ်အခုကြောင်းတက်နေတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှ
ာအဲ့တော့သူတို့ကြောင်းဆရာတွေကိုသူတို့ကအပိုးပေးတာတော့ကြောင်းဆရာတွေကစာကိုစနစ်တကျပြင်ပေးတယ
်ဟုတ်ကဲ့ခင်ဗျ
အဲ့တော့မြန်မာနိုင်ငံမှာကတော့အဲ့လိုဒီလိုအဖြစ်နဲ့မရှိဘူးဖြစ်နေလို့မြန်မာနိုင်ငံရဲ့ပညာရေးဟာအောက်ဆုံးထိပ်ကိုရောက်နေတယ်လို့ကျွန်တော်ကသတ်ရှိနေ
ဟုတ်ကဲ့ခင်ဗျကိုခိုင်ဆိုးကျေးဇူးတင်ပါတယ်ကျွန်တော်နောက်တော့ရှိသူစတဲ့ဖိတ်ခေါ်ပါမယ်စလိုက်ဘွေကုံစလိုက်ပညာရေးအချိန်ဒီဘယ်အချိန်ဒီရောက်နေပါပြီလဲဘယ်လိုတင်ပါသလဲ
โอเคအစင်းမြင့်ပညာရေးစနစ်ကိုကျွန်တော်ဆွေးနွေးမယ်ဆိုရင်တော့အခုလောလောဆယ်ကတော့ဆရာပြောတဲ့အတိုင်းပဲအခြေအနေမကောင်းဘူးအခွန်ပဲရှိတယ်ရှိတယ်ဟောပညာရေးစနစ်မျိုးလို့ခေါ်မှာပေါ့နော်အဲ့တော့အထူးသဖြင့်ပြပိုင်းအောင်ပြောချင်တယ်လေဆိုရင်တော့ academic procedure ပိုင်းမှာပြောချင်တယ်ဟိုကကျန်တဲ့ကိစ္စတော့ထားလိုက်တကယ်လို့မြတ်တက္ကသိုလ်ဆိုတာကိုလိပ်ဆိုတဲ့ဥစ္စာကဟော library ရဲ့ဆရာရဲ့နောက်ပြီးတော့မှအဲ့သူတို့ပညာဖလေနိုင်တဲ့နေရာတော့ community campus လို့ခေါ်မှာပေါ့အခုကမြန်မာနိုင်ငံတက္ကသိုလ်တွေကိုလေးတွေကိုကြည့်နေဆိုရင်တော့အကြီးအတွက်တော်များတယ်အဲ့တော့ကြည့်နေဆိုတော့ဘာလဲ library မှမရှိဘူးနောက်ပြီးတော့မှ CR ရလည်းပဲအချိန်တိုင်းမှာကျောင်းသားတွေနဲ့ available မဖြစ်နိုင်ဘူးအဲ့တော့ကျောင်းသားကဘယ်မှာပညာဖလေပြီးတော့ဘယ်မှာပညာတော်ရရမှာလဲဟိုးနေစုနေဖြားတွေကိုသူတို့သွားတဲ့ခါကျတော့ line ကပုံမှာပဲမိုးပြီးတော့မှအင်ပြလာပြီးတော့ဘာစတဒီမှမလုပ်ချဘူးအဲ့တော့ငွေဘလောက်ပဲကုန်မစဲ library ကိုသူတို့ bachelor level မှာ usable title အနည်းဆုံး6000ဥစီကိုပြောနေတာမဟုတ်ဘူ
းဟုတ်ကဲ့
အဲ့တော့ library ကိုကောင်းကောင်းဖိတင်ဖို့လိုမယ်နောက်ပြီးတော့ CRE ကိုထိုက်ကလည်းကျွန်တော်ဒီကုန်တက္ကသိုလ်မှာ master ဟိုလိုတော့ကတောင်းသားတွေကိုစာတင်ပေးတော့ဒီတောင်းသားတွေကလည်းပဲစာမတော်တာထားလိုက်လူစီယာကိုဒီစီယာရီကိုထိုက်ကအင်္ဂလိပ်စာမှမနိုင်တာအဲ့တော့ English medium ကအင်္ဂလိပ်လိုနေတယ်ပဲ discuss မလုပ်နိုင်ဘူးဒီစီယာရီကိုထိုက်ကလည်းအများကြီးလိုရတယ်ဆိုတော့ဒီမြန်မာနိုင်ငံကတော့ private တက္ကသိုလ်တွေဘာတွေကိုလိုက်ဒီဆိုတော့ကခုမပြုမချင်းတော့ဒီတိုင်းပဲတန့်သွားနေမှာအဲ့တော့ private ကျောင်းဒီဟိုတက္ကသိုလ်ကိုလိုက်ဒီကကျွန်တော်အခုလေးစီတင်နေတဲ့ဟို visiting professor လုပ်နေတဲ့နေရာ private ဟို school တွေကဟိုအစိုးရကရန်နိုင်သွားပြီဆိုတော့ဘာစနစ်မှအခုလိုလိုဆိုတော့ academic procedure မှာအင်မတမနောက်ကျနေတယ်လို့အဲ့တော့စစ်ဘူးရဲ့နောက်ဘရမဘွေရဲ့ကျက်ငွေအဲ့ဒါတော့အဖုံးပွားဆုံးလို့အဲ့လိုအဲ့လိုပဲဝေဖန်ပြဆယ
်ဟုတ်ကဲ့ဆလိုက်ဘွေကိုကျေးဇူးများကြီးတင်ပါတယ်ခုနလေတော့ရှင်ကိုခိုင်ဆုဆွနုတဲ့အထက်မှာပါတယ်ကျောင်းဆရာရဲ့လစာပညာရေးအကြောင်းပြောရင်အမြဲတမ်းကျောင်းဆရာရဲ့လစာဆိုတာပါပါတယ်ထက်တန်းထက်ပြဆရာရဲ့ဆွနုချက်ထက်မှာလည်းဘာသူကအချုပ်ပြောထားလဲဆိုတော့ပညာရေးတူတက်ဖို့ဆိုရင်ဆရာဆရာမတွေကိုလည်းထိုက်တဲ့လစာကိုပေးရမယ်စာသင်ပြအောင်ထားပေးရမယ်မအောင်မနေရစနစ်ကိုလည်းပြင်ရမယ် ဝန်ကြီးဌာနကလည်းအောက်ခြေကနေအထက်ကိုတဆက်ချင်းတက်လာတဆင့်ချင်းတက်လာတဲ့လူတွေနဲ့အစားထိုးရမယ်တဲ့အဲ့ဒီဆရာရဲ့ဆွေးနွေးချက်ထဲမှာမောင်မနီရအကြောင်းကုစားစနစ်ကြောင်းအဲ့ဒါကြီးလည်းပါတယ်ကျွန်တော်တို့ဖတ်ပြီးတော့တော်တော်ကိုကျွန်တော်စိတ်သက်ကြပါတယ်ဆိုတော့ဆရာကမိုးသူတို့ဒေါ်သူသူမာတို့မဖဖြစ်အောင်တို့အကြီးတွေခဏထားလိုက်ကြပါအောင်စုဒီမိုကရေစီနီးကြဖြစ်ဖို့တို့မူဝါဒတွေကောင်းကောင်းချဖို့တို့အိမ်ကြီးချင်းတွေမှီဖို့တို့ထားလိုက်အောင်ချက်ချင်းလုံနိုင်တဲ့အသေးလေးအသေးလေးအားနည်းချက်တွေဥပမာဆိုတော့ကျွန်တော်မှလည်းဆွေမျိုးသားချင်းတွေရှိတယ်ကျောင်းတက်နေတဲ့ဆီကျောင်းသားမိပါတွေရှိတယ်ဆရာမကကလေးတွေစီကနေပြီးတော့တပြက်စီးဖို့ဆိုပြီးတော့ပိုက်ဆံကောက်တယ်အဲ့ဒါအခုတည်းကကောက်တုံးပဲကျန်တာတွေအဲ့ဒီအသေးလေးတွေကိုအခုချက်ချင်းမပြင်နိုင်ဘူးလားမဖြစ်ဖို့ဟောခက်ချင်းချင်းပြောပါဘာကြောင့်အခုချက်ချင်းမပြင်နိုင်တာလဲအဲ့လိုမဖြစ်ဖို့ဟော
ဟယ်လို
โอเคမဖြစ်ဖို့ကြားလားခုနကျွန်တော်ပြောတော့ကြားလိုက်ရအောင်
โอเคကြားပါပါရှင်โอเคကြားရစ်ဟုတ်ပါဟုတ်ကဲ့ကျမတို့ဒီပြီးခဲ့တဲ့အချင်းအောင်လေးကိုရောက်နေတဲ့အချိန်ကာလမှာပေါ့နော်ကျမတို့မူလာတန်းစနစ်ကအချို့ဒီဆရာဆရာမတွေရဲ့တင်ကြားမှုပုံစံတွေပြောင်းဖို့ဆိုပြီးတော့ဟိုကျမတို့ဒီ channel တွေကနေတစင်ပေါ့နော်တင်စားတွေကနေတစင်ကျမတို့ဖိုက်ရမှရရှိပါတယ်ဒါပေမဲ့ဟိုကျမတို့အဲ့တုန်းကတော့အတော်ကိုကျမတို့ဒီလိုမျိုးဆရာဆရာမတွေကိုစပြီးတော့တင်းနှံနေပြီးနေတယ်တချို့ဆိုတော့ပြောင်းလဲဒီတင်ကြားမှုပုံစံတွေပြောင်းလဲဖို့လှုပ်ဆောင်တာတွေကိုကျမတို့အားရဝမ်းသာကြိုဆိုကြတယ်နောက်တစ်ခုကအဲ့တိုင်းတကယ်ဖြစ်လာလို့ရှိရင်ဒါပညာရေးအပြောင်းလဲအတွက် intern အကျိုးရှိမယ်လို့လည်းကျမတို့ယုံကြည်ထားကြတယ်ဒါပေမဲ့အဲကျမတို့ခုနောက်ပိုင်းကျင်းအောင်တွေကပြန်ထွက်လာပြီးနောက်ပိုင်းတကယ်အခြေအနေမှာတော့ဟိုကျမတို့ထင်ရတဲ့လောက်မအောင်မြင်တာရှိတယ်ဆိုတော့မအောင်မြင်ရခြင်းအကြောင်းရင်းမှာ
ဥပမာ
ကျမတို့ဥပမာကလေးကိုမူလာရန်ပြဆရာမကဟိုဒီတင်အစိုးရကပထမလုပ်တဲ့တင်တဲ့နေရာအတိုင်းပေါ့နော်ကြပြားတွေစာတွေစာရှိတွေတင်ပေးတယ်အဲဒါပေမဲ့လည်းခုနပြောသလိုကလေးကကာကြီးခါခွေးကိုမူဂျိုတော့မတင်ထားလို့ရှင်ဘာဖြစ်လို့ကာကြီးခါခွေးအခုထိမရတာလဲဆိုပြီးတော့ဒီခုနမူလန်ပြဆရာမဟ
ို
စာဒီဆိုတော့သူငယ်တန်းပေါ့နော်သူငယ်တန်းဆရာမကပြန်ပြီးတော့ကလေးကိုအပြစ်တင်တာမျိုးပေါ့နော်မူဂျိုတော့မတင်လားလို့လားပေါ့ဒီကာကြီးခါခွေးဘာလို့မရေးတဲ့ရလဲဆိုဟိုအဲ့လိုပြဿနာတွေရှိနေတော့ကျွန်တော်นี่ตะคู่กูเปลี่ยนในเนี่ยมาเจ้าห
ูกู
ตลอดกูโจโจซะๆเนี่ยเปลี่ยนพูโลอัดเลยมั้ยลูกเจ้าหูทีเนี่ยแล้วตะคู่อ่ะเจ้าหู
โอเคไม่พูออกอีกนิดโชว์เลย
อ่ะเจ้าเลยอ่ะคุณน่ะ
ဟုတ်ကဲ့ဟုတ်ကဲ့ဒီပြောပါဦးကျွန်တော်တို့ဒီပါပဲခဏလေးနားလဲရပါမှာဆွေးနွေးကြရပြီးတော့ကြာမှသေးတယ်အချိန်ကကျွန်တော်တို့ဒီလောက်ပဲကြားလို့ပါဒေါက်တာကာမိုးသူဒေါက်တာသူမမဖြူဖြူအောင်စလိုက်ပုကွန်ကိုခိုင်ဆိုးနားစင်သူဒေါက်တာရှင်အောင်လုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ထောက်လို့သူမခင်ဖြူထွေးနဲ့အတူကိုကြကြောသိန်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ဒီစီစဉ်ကိုစီစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါဒီကနေ့စီစဉ်ရမကြခင်ပြီးဆုံးတော့မှာပါ။ကြာရှည်နေတဲ့အချိန်တွင်တင်ချင်းချုပ်ကိုကွန်လွင်ဦးကပြောပြပေးပါအောင
်။အာဖဂန်နစ္စတန်နဲ့ကဗူးမြို့တော်မှာထိခိုက်ပုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်ခဲ့တာကြောင့်လူ30ထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရတယ်။သေဆုံးသူတွေထဲထိတ်တန့်လူညွန်ရေးအရာရှိတွေအရသားတွေနဲ့လွတ်တော်ကိုယ်စားတွေပါဝင်ကြောင်းလည်းပြောဆိုခဲ့ကြတာပါ။အမေရိကန်စူရသည့်ဖော်ရင်နဲ့ထိတ်တန့်စူရနေရာတွေအတွက်ယာရခံရသူတွေကိုအတည်ပြုနိုင်မှုပထမဆုံးအကျင့်ဖြစ်အင်္ဂါနေ့မှာကျားနာစစ်ဆေးမှုတွေဟာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဦးဆောင်မဲ့အစိုးရအတွက်တော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာပါလိမ့်မယ်။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အသစ်ဖြစ်အမည်စင်းတင်သွင်းထားတဲ့အယ်ဘားမားပြည်နယ်ထက်တော်မှဂျက်ဆက်ရှင်နဲ့စတင်ပြီးယာရခံရသူကိုကိုဒီသတင်းပတ်ထဲစတင်ကျားနာစစ်ဆေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်အနိုင်ရခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲကိုနှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်ရေးတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုရုရှားနိုင်ငံကပယ်ချလိုက်တယ်လို့ Facebook တံခတ်အရေးယူမဲ့ဥပဒေစိချမှတ်ဖို့အဆိုပြုနေတဲ့ချင်းချောက်မှုတွေကလည်းနိုင်ငံဆက်ဆံရေးကိုပုံမထိခိုက်စေမဲ့ကြိုးပမ်းမှုသာဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့အကြီးအကျယ်ပုဂ္ဂိုလ်ဖြစ်သမ္မတဖြစ်သူဂျယ်ရက်ခွစ်နာကိုယာရလိုက်တဲ့အတွက်ဆွေမျိုးသားချင်းကောင်းစားရေးလုပ်ရက်တွေကိုတားမြစ်ထားတဲ့ဥပဒေတွေကိုချိုးဖောက်မှုနဲ့ကိုရိုးရှာတဲ့လုပ်ရက်မျိုးတွေဖြစ်နိုင်ခြေရှိမရှိစစ်ဆေးပေးဖို့ကျင့်ဝတ်တွေကထင်းထင်းဆက်ရှောက်ရေးတာဝန်ရှိသူတွေကိုဒီမိုကရက်တစ်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမာအမေရိကန်ပြည်သူတွေကိုနောက်ဆုံးနှုတ်ဆက်မိန့်ခွန်းပြောဆိုရမှာအနာဂတ်ကိုမျှော်ကြည့်ပြီးပြောချက်မှာဖြစ်တဲ့အကြောင်းသမ္မတအင်ပြူတော်ကပြောပါတယ်။မိန့်ခွန်းထဲမှာတော့သမ္မတတတန်းရှင်းနှစ်တွင်သမ္မတဘဝမာကသူ့အောင်မြင်ဆောင်ရွက်ခဲ့တာတွေကိုပြောဆိုသွားမှာဖြစ်တယ်လို့လည်းအင်ပြူတော်ကမနေ့ကတော့ပဲသတင်းထုတ်ပြန်ထားပါတယ်
။တဲ့တင်ချင်းချက်ကိုကောင်လင်းကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ် VOA American အတန်းရဲ့မနခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.85လိုင်းဒိုမီတာ50 kHz 9.55နဲ့လိုင်းလာမီတာ190 kHz 15.5တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.